လူတော်ဟာကောဇာတိဂရေ1384ခုနှစ်ဥရဝတ္တန္တမူလယီဝါကောင်လက်ကြည့်ကျော်ရှိရနေယနေ့ရွှေမင်းဝန်သာသနာရိတ်တာတို့ဓမ္မတဝနာကုသိုလ်တူလာရောက်စီပူကြတဲ့ဓမ္မမာမကတရားလူလာကြတဲ့ယောဂီတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့အင်္ဂုတ္တရနိကေမာလာတဲ့ဗျာမဝိဟာရခေါ်မြတ်သောနေထိုင်ရေးတရားတော်ဗျာမဝိဟာရတရားတနည်းအားဖြင့်မြတ်သောနေထိုင်ရေးတရားဒီတရားကိုဘုန်းကြီးတို့ယောဂီများကိုဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ်ဣဒံဘေခဝေဧကေသောပုဂ္ဂလောမေတ္တာသဟဂတိနာစေတ္တံဧကံဒိတံပရိဒဝံဝိဟရတိတထာဒုတိယတထာတတိယတထာသတုထံဘေခဝေယံတော်များဦးချေသားတို့ဤရာဤသာသနာတော်၌ဧကေသောအချုပ်သောပုဂ္ဂလောပုဂ္ဂိုလ်သည်မေတ္တာသဟဂတိနာချမ်းသာစေလိုသည့်မေတ္တာဓာတ်နှင့်တကွဖြစ်သောစေတသာစိတ်ဖြင့်ဧကံဒိတံတခုသောအယံမျက်နှာတို့၌ရှိသောတခုသောအယံမျက်နှာတို့၌ရှိသောတတ္တဝါအပေါင်းကိုပရိတ္တဝါချမ်းသာကြပါစေဟုနှလုံးသွင်းသောအခြင်းဖြန့်၍ဝိဟရတိနေ၏အချို့သောပုဂ္ဂိုလ်များဟောဒီလောကကြီးထဲမှာရှိနေကြတဲ့အလုံးတော်ပူပူရာရွာတတ္တမဟောတတ္တဝါမှန်သမျှတို့၏ချမ်းသာကြပါစေလို့ချမ်းသာစေလိုတဲ့မေတ္တာဓာတ်ဖြင့်မိမိအယံမျက်နှာတစ်ခုပေါ်မှာအလုံးသောတတ္တဝါအယံမျက်နှာတစ်ခုမှာရှိတဲ့အလုံးသောတတ္တဝါ၏ပေါ်မှာချမ်းသာစေလိုတဲ့နှလုံးသားဖြင့်နှလုံးသွင်းပြီးတော့ချမ်းသာစေလိုတဲ့စိတ်ဓာတ်နှလုံးသွင်းဖြင့်နေတယ်မေတ္တာပွားနေတယ်ပေါ့တခုသောအယံမျက်နှာဆိုတဲ့ကဘုန်းကြီးတို့အယက၄မျက်နှာရှိတယ်၈မျက်နှာရှိတယ်အထက်ရအောက်ရပေါင်းမယ်ဆိုရင်ဘယ်နှမျက်နှာ၈ဆင်မျက်နှာအဲ့ဒီအယက်ဆင်မျက်နှာတွေကတခုသောအယံမျက်နှာဆိုရင်ဘုန်းကြီးတို့မြန်သောအားဖြင့်မေတ္တာပွားပြီဆိုရင်ပထမဦးဆုံးအရှိအယံမျက်နှာကိုအာယုံပြုတယ်ဘယ်ရကိုလဲဒီအရှိအယံတခုသောအယံမျက်နှာမှာရှိတယ်အာလုံသောတ attva အပေါင်းကိုဆိုတော့အရှိယမှာရှိတဲ့အာလုံတ attva ရဲ့ပုံမှန်ချမ်းသာကြပါစေလို့နှလုံးသွင်းသောအားဖြင့်မိမိစိတ်ကလေးကိုဖြန်းပြီးတော့နေလိုက်တာဒါမေတ္တာပွားနေတာဘာပွားနေတာလဲတတဒုတိယနှစ်ခုမြောက်သောယံမျက်နှာအဖို့ယံယံမျက်နှာအဖို့ကိုထို့အတူဖြန်းလျက်နေ၏နှခုမြောက်သောအရာမျက်နှာဆိုရင်ကတော့အဲ့ဒီမှာရှေးရပြီးရင်တောင်ရကိုမြတ်တာပွားမယ်။တောင်ရပြီးရင်အနောက်ရကိုပွားမယ်။အနောက်ရပြီးရင်မြောက်ရကိုပွားမယ်။စသည်ဖြင့်အရာမျက်နှာ၄မျက်နှာအဲ့ဒီလိုတတဒုတိယနှခုမြောက်သောအရာမျက်နှာကိုထုတ်အတူဖြန့်လျက်နေ၏။တတတတယံသုံးခုမြောက်သောအရာမျက်နှာအဖို့ကိုထုတ်အတူဖြန့်လျက်နေ၏။တတသတုတ်တံလေးခုမြောက်သောအယံမျက်နှာဖို့ကိုထို့အတူဖြန့်လျက်နေ၏ဆိုတော့အဲ့ဒီအယံလေးမျက်နှာကိုတမျက်နှာစီတမျက်နှာစီမှာမိမိတို့စိတ်ကိုဖြန့်ပြီးတော့အဲ့ဒီအရှိယသို့မဟုတ်တောင်းယသို့မဟုတ်နောက်ယသို့မဟုတ်မြောက်ယအဲ့ဒီအယံမျက်နှာတို့မှာရှိတဲ့အလုံးသောတ attva အပေါင်းကိုချမ်းသာကြပါစေလို့အဲ့လိုနှလုံးသွင်းပြီးတော့မိမိစိတ်ကလေးကိုဖြန့်ပြီးတော့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့နေထိုင်ခြင်းဟာမြတ်သောနေထိုင်ခြင်းပဲဘယ်လိုနေထိုင်တာလဲမမြတ်သောနေထိုင်ခြင်းပဲသူ့ရဲ့စိတ်နှလုံးသားကယုံနေသလားမြတ်သလားဗျာသူ့ရဲ့စိတ်တည်းမြတ်တာသူများကြီးချမ်းသာစေလိုတာနောက်ဒုတိယအရာမျက်နှာအဖို့တတိယအရာမျက်နှာဘုဇဒုတ်တာအရာမျက်နှာဖို့မှာရှိတဲ့အလုံးသောတ attva ဤပုံမှာလည်းဒီလိုပဲစိတ်ကိုဖြန့်ပြီးတော့ထားမယ်ဒါရင်လားဆိုတော့ဣတိဣနိဖြင့်ဟုတ်တာအထက်အရာ၌တ attva အပေါင်းကိုအတော်အောက်အရာ၌ရှိသောတ attva အပေါင်းကိုအ ထက်ရမှရှိတဲ့တတ္တဝါတွေအောက်ရမှရှိတဲ့တတ္တဝါတွေဒါရင်လားဆိုတော့ဒီရိယဖီလာဖြစ်သောကြံသေးသည့်အထောင်းအေရာ၄ခု၌ရှိသောတတ္တဝါအပေါင်းကိုသဗ္ဗတိအလုံးစုံသောအေရာ၌သဗ္ဗတတ္တယသတ္တဝါဟူသမျှကိုမိမိကိုယ်နှင့်အတူထား၍မိမိကိုယ်ကိုမိမိဘုန်းကြီးတို့ယောဂီများဆင်းရဲစေခြင်းသလားချမ်းသာစေခြင်းသလားဒီလိုဆိုရင်အလုံးသောတတ္တဝါတွေကိုလည်းမိမိကိုယ်နဲ့အတူထား၍ဆိုတော့အလုံးသောတတ္တဝါတွေလည်းပဲမိမိလိုပဲဘာဖြစ်ကြရမလဲအလုံးသောချမ်းအလုံးသောပုဂ္ဂိုလ်တွေလည်းပဲမိမိနဲ့အထက်တူထက်မြတ်ချမ်းသာကြပါစေဒီလိုပေါ့သဗ္ဗတိအလုံးစုံသောယနေ့သဗ္ဗတတ္တယသတ္တဝါဟူသမျှကိုမိမိကိုယ်နဲ့အတူထားလျက်သဗ္ဗဝန္တံလောကံသတ္တဝါအလုံးရှိသောလောကကိုမေတ္တာသဟဂတိနစေတ္တချမ်းသာစေလိုသောစိတ်ဖြင့်ဝိပုလိနာကျဲပြန့်သောစိတ်ဖြင့်စိတ်ကိုကျဲကျဲပြန့်မြတ်အလုံးအရာရှင်းမျက်နှာအရာလေးမျက်နှာရာရှင်းမျက်နှာအထက်ရအောက်ရအလုံးကိုစိတ်ကိုကျဲကျဲပြန့်မြတ်ဖြန့်ဘုန်းကြီးတို့မေတ္တာပွားပုံတွေကိုသင်ကြားပေးတဲ့အခါမှာမင်းကွန်တိပိဋကဆရာတော်ဘုရားကြီးအဲ့ဒီမေတ္တာပုတွေချပေးတဲ့အခါမှာဆရာတော်ဘုရားကြီးရဲ့ပုံတော်လေးကိုတိချံအာယုံပြုကြည့်လိုက်လေဆရာတော်ဘုရားကြီးဟာလက်ကလေးတစ်ဖက်ကိုကောင်းပုံမှာတင်ထားပြီးတော့လက်ကလေးကနေလက်ညှိုးလေးကနေအကုန်လုံးအာယုံပြုတဲ့ဟာတွေကိုညွတ်ပြနေတယ်လက်ကလေးကပြအရှိရဆိုအရှိဘက်ကိုညွတ်ပြတယ်တောင်ရဆိုတောင်ပအနောက်ရဆိုအနောက်မြောက်ရဆိုမြောက်အားလုံးဆိုရင်လည်းပဲလက်ကလေးကိုတခါတည်းအပေါ်ကိုဝိုင်းပြတယ်အကုန်လုံးကိုလောကကြီးတစ်ခုလုံးကိုမိမိစိတ်ကိုဖြန့်လိုက်လို့ပြောတာဒါကြောင့်ဝိပုလိနာကျဲပြန့်သောစေခြင်းမဟဂတိနာမဟကိုစံစိတ်ခြင်းအပမနေနာအတိုင်းအရှိကင်းသောစေခြင်းမိမိကန့်သက်ချက်မရှိဘူးအပမနေနာအတိုင်းအရှိကင်းသောစေခြင်းအဝေရေနာယံကင်းသောစေခြင်းဒီပုဂ္ဂိုလ်ဒီပုံမှာမချင်မနှက်စိတ်ထဲမှာဘာမှမရှိဘူးအာပြာပြစ်စေနာနှလုံးမသားရမှုကင်းသောစေခြင်းပရိတဝါဖြန့်လျက်ဝိဟာရတိနေ၏အားလုံးဘုန်းကြီးတို့ဒီမှာအရာလေးမျက်နာရောအထက်ရအောင်အရာရောဓာတ်အရာရောဆိုတော့အားလုံးပေါင်းလိုက်ရင်အရာဘယ်လောက်လဲ။ဒီအရာ10မျက်နာမှာရှိတဲ့အားလုံးသောတတ္တဝါအပေါင်းတွေကိုသဗ္ဗဝန္တံလောကံတတ္တဝါအားလုံးရှိသောလောကကိုမေတ္တာကတိနာစေတ္တာချမ်းသာစေလိုသောစိတ်ချင်းပရိတဝါဖြန့်၍ဝိဟာရတိနေ။အလုံးလောကကြီးထဲမှာရှိတဲ့အလုံးတတ္တဝါတွေပေါ်မှာခါနဲ့ချမ်းသာစေလိုတဲ့စိတ်အဲ့ဒီစိတ်ကဘယ်လိုစိတ်မျိုးလဲဆိုတော့ဟောသဗ္ဗတတ္တယတတ္တဝဟူတဲ့မြကိုမိမိကိုယ်နှင့်အတူထားလျေမိမိကိုယ်ကိုချမ်းသာစေလိုသလိုအလုံးတတ္တဝါတွေလည်းချမ်းသာကြပါစေအဲ့ဒီလိုမေတ္တာပွားပါတဲ့နောက်တကပုဏ္ဏသဗ္ဗံဘိက္ခဝေဣတိကိသောပုဂ္ဂလောကရုဏာတာကတိနာစေတသောဧကာတိတံပရိတဝံဝိဟရတိတဲ့အဲဒီမှာကရုဏာတာကတိနာစေတသအာလုံးသောတတ္တဝါရဲ့ပုံမှာတဏှာချင်းနဲ့တကွာဖြစ်သောစိတ်ချင်းပရိတဝါဖြန့်ပြီးတော့နေရမင်းအယမျက်နှာတစ်ခုစီတစ်ခုစီတစ်ခုစီနောက်အာလုံးသဗ္ဗဝန္တံလောကံတတ္တဝါရှိတဲ့လောကကြီးတစ်ခုလုံးကိုကရုဏာတာကတိနာတနာချင်းနဲ့တကွဖြစ်သောစိတ်ဖြင့်ဝိရိပရိတဝါဖြန့်ပြီးတော့ဝိရတိနေရမယ်။အလုံးတတ္တဝါဒီပုံမှာတနာချင်းနဲ့တကွဖြစ်တဲ့စိတ်ပေါ့တနာတဲ့စိတ်ကျင်နာတဲ့စိတ်ကရုဏာရှိတဲ့စိတ်အဲ့ဒီစိတ်မျိုးလေးထားပြီးတော့ဖြန့်နေရမယ်တဲ့။မူရိတံသဟဂတိနာစေတ္တံဥပိက္ခံသဟဂတိနာစေတ္တံအလုံးတတ္တဝါဒီရဲ့ပုံမှာဝမ်းမြောက်ခြင်းနဲ့တကွဖြစ်သောစိတ်အလုံးပြည့်စုံနေတဲ့ပုဂ္ဂိုလ်တွေချမ်းသာနေတဲ့ပုဂ္ဂိုလ်တွေတွေ့ရရင်လည်းပဲဝမ်းမြောက်တဲ့စိတ်။နောက်ပြီးတော့ဥပိ္ပကနာကတိနာစေတ္တံအလုံးကိုအညီအမျှသူ့ရဲ့ကံအားလျော်စွာချမ်းသာသူကလည်းသူပြုခဲ့တဲ့ကံအားလျော်စွာဆင်းရဲတဲ့ပုဂ္ဂိုလ်ကလည်းသူပြုခဲ့တဲ့ကံအားလျော်စွာသဗ္ဗေတ္တကာမတကံဆိုပြီးတော့ကံတန်လျင်ပုံချပြီးတော့ဥပိ္ပကအနေအားဖြင့်အလုံးပေါ်မှာထားအဲ့ဒီမေတ္တာကရုဏာမုရိတာဥပိ္ပခာဆိုတဲ့ဒီဗြဟ္မဝိဟာရတရားဘယ်နှပါလဲ၄ပါးအဲ့ဒီ၄ပါးတပါးပါးနဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဟာမြတ်တော်နေထိုင်ခြင်း ဒါမေတ္တာစိတ်လေးနဲ့နေမယ်ဒီကနေ့ဆိုရင်ဘုန်းကြီးတို့တရင်လေးဆိုတော့ရှင်မင်းဟောသန္တနာရိတ်သံမှာကိုးပန်းသီလခံယူဆောက်တည်ကြ။အဲဒီမှာမေတ္တာအထွတ်တန်ပြီးတော့ရှင်ပန်းသီလကိုမေတ္တာလေးအထွတ်တက်ပြီးတော့ဆောက်တည်ကြ။ဆောင်ထင်းကြတာဆိုတော့တရားရှုမှတ်တဲ့အခါမှာဖြစ်စီဝိပဿနာဘာဝနာရှုမှတ်ရင်းနဲ့မိမိစိတ်တွေကတခါစူးစီးလို့မရပဲပြန့်ကျဲနေတဲ့အခါမျိုးဆိုရင်အဲဒီရှုမှတ်မှုလေးကိုရပ်ပြီးတော့အာလောတ္တဝါတွေကိုစိတ်ကဖြန်းပြီးတော့မေတ္တာပွားနေမယ်ဆိုရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ဟာမြတ်သောနေထိုင်ခြင်းပဲအဲ့လိုမေတ္တာလေးပွားနေရင်ရောမကောင်းအောင်မလားအလကားစိတ်တွေဟိုတွေးဒီတွေးတွေးဟိုစဉ်းစားဒီစဉ်းစားစဉ်းစားနေမယ်အစားကိုယ်စိတ်တွေပြန့်ကျဲနေလို့ရှိရင်အဲ့ဒီပြန့်ကျဲနေတဲ့စိတ်ကိုအလကားမထားဘဲနဲ့မေတ္တာပွားနေပါဘာလို့နေရမလဲမေတ္တာပွားနေတာလဲဘာဝနာတစ်ခုပဲဒါလဲဘာဝနာတစ်ခုပဲဘာဝနာကုသိုလ်မဖြစ်ဘူးလားဘာဝနာကုသိုလ်ဖြစ်တာပဲထားကြမို့ဘုန်းကြီးတို့ယောဂီများအရေးကြီးဆုံးကဒီမေတ္တာတရားလေးအမြဲတမ်းလက်ကင်ထားဖို့လိုအပ်ပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲအလုံးသတ္တဝါတွေဟာဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီတရား၄ပါးသာလက်ကင်ထားပြီးနေနိုင်ကြရင်အလုံးကမ္ဘာလောကကြီးဟာအေးချမ်းမှုတွေမရနိုင်ဘူးလားအလုံးငြိမ်းချမ်းနေမှာပါဒါမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီပြမစူတရားတွေဓမ္မဝိဟာရတရားတွေနဲ့မနေနိုင်ကြလို့မငြင်းချမ်းတာအဲဒီလိုသာနေနိုင်ကြပြီဆိုရင်အလုံးငြင်းချမ်းသွားမှာဒီမေတ္တာတရားကဘာနဲ့တူတယ်လဲဆိုတော့ဘုန်းကြီးတို့စံတကူးနဲ့တူတယ်ဘာနဲ့တူတယ်လဲစံတကူးနန္တာပင်နဲ့တူတယ်စံတကူးနန္တာပင်ဟာသူ့ကိုလိုချင်လို့အဲ့ဒီမှာလွှမ်းနေလာပြီးဖြတ်မင်းဓာတ်နဲ့လာပြီးခုတ်မယ်ဆိုရင်အဲ့ဒီလာဖြတ်တဲ့ခုတ်တဲ့ပုံကိုဘာမှရံမမှုတဲ့အပြင်အမွှေးနှံလေးပြန်ပြီးတော့မပေးဘူးလားကဲစံတကူးတုံးလေးများတစ်ခါနဲ့လွှတ်နဲ့လှိနေသလားနံသလားမွှေးသလားကဲအမွှေးဓာတ်လေးပြန်ပေးတာဟောဒီမေတ္တာတရားအမြဲတမ်းနှလုံးသွင်းနေတဲ့ပုံကဟာလေးပဲမိမိပေါ်မှာဘယ်လိုပဲတခြားအခြားပုံကဘယ်လိုပဲပုခ္ခပုခ္ခဘယ်လိုပဲအပုတ်ချအပုတ်ချဘယ်လိုပဲမကောင်းပြောပြောမိမိပုံမှန်ဆဲခြင်းလဲဆဲဆိုခြင်းလဲဆိုရိုက်ခြင်းလဲရိုက်နှက်ခြင်းလဲနှက်အဲ့ဒီမိမိပုံမှန်မကောင်းတဲ့ပုဂ္ဂိုလ်ကိုမိမိကပြန်ပြီးတော့စံတကူးလေးကဲ့သို့အမွှေးနှံ့လေးမေတ္တာဓာတ်လေးပြန်ပေးဖို့မလိုဘူးလားဗျာအတ္တဈိန်တံပိဝါသေးတိဒုက္ခံဒေနိဝသန္တနံနဲ့သံတော်မေတ္တာဒုက္ခံဒေနအတ္တဟိအတ္တဟိန်တံပိဝါသေးသန္တနံအမွှေးနံထူစံတကူးဆိုရဲနန္တာတိအတ္တစိန်တံပိမိမိဆိုရဲစံတကူးကိုစံတကူးကိုဖြတ်ပိုင်းလာတဲ့ပုဂ္ဂိုလ်ကိုတော်လဲသူကံဒေနာဒေါသမဖက်တဲ့တဲ့ကောင်းမြတ်သောအနံကလေးဖြင့်ဝါတိတိဧဝထုံစေမွှန်းစေမွှေးစေတကယ်သို့စံတကူးဆိုရဲအပြင်ဟာစံတကူးဒုံလေးဟာသူ့ကိုလာပြီးတော့ဖြတ်တဲ့တောက်တဲ့ခုတ်တဲ့ပုဂ္ဂိုလ်ကိုဘာမှဒေါသပြန်မဖက်ဘူးအနံကလေးနဲ့ထုံစီတယ်မွှန်းစီတယ်ထုံစီတယ်မွှန်းစီတယ်မွှေးစီတယ်အမွှေးနံလေးပြန်ပြီးတော့ပေးတယ်သံတော်မေတ္တာသူကံဒေနာအတ္တဟိတံပိဝါဒယေသံတော်သူတော်ကောင်းဖြစ်သောပုဂ္ဂိုလ်သည်အတ္တဟိတံပိမိမိကိုဒီပါပုဂ္ဂံညှင်းစေမိမိကိုပုဂ္ဂံရိုက်နဲ့ညှင်းစေတဲ့ပုဂ္ဂိုလ်ကိုပင်မေတ္တာသူကံဒေနာမေတ္တာတိဟုသောယနာကလေးအမွေးတပိတဖြင့်ဝါသေးယဝါသေးယအနတ်ထုံစရာပြုလိုက်ပါလေတော့ဘုန်းကြီးတို့ဒီမှာမေတ္တာဓာတ်ကိုအမြဲတမ်းထုံမှန်းနေတဲ့ပုဂ္ဂိုလ်မေတ္တာအမြဲတမ်းနှလုံးသွင်းနေတဲ့ပုဂ္ဂိုလ်အလုံးသောတတ္တဝါတွေမိမိလိုပဲချမ်းသာကြပါစေလို့အဲဒီလိုအမြဲတမ်းမေတ္တာဓာတ်တွေထုံမှန်းနေတဲ့ပုဂ္ဂိုလ်ဟာအဲ့ဒီစံတကူနန္တာဒုံလေးကဲ့သို့ကျင့်ပါ့။ဗာလေးလိုကျင့်ရမှာလေ။အေးစံတကူနန္တာဒုံလေးလိုပဲ။ဒီစံတကူနန္တာဒုံလေးဟာမိမိကိုလာပြီးခုတ်တဲ့ပုဂ္ဂိုလ်၊လှီးတဲ့ပုဂ္ဂိုလ်၊ပိုင်းတဲ့ပုဂ္ဂိုလ်၊ဖြတ်တဲ့ပုဂ္ဂိုလ်ကိုဗာလေးပြန်ပေးလိုက်တယ်။အမွှေးတက်လေးပြန်ပေးတယ်လို့မိမိပေါ်မှာလာပြီးတော့မကောင်းပြောတဲ့ပုဂ္ဂိုလ်၊မိမိရဲ့ဂုဏ်သိက္ခာကြာဆင်းအောင်လုပ်တဲ့ပုဂ္ဂိုလ်မိမိကိုပုတ်ခတ်တဲ့ပုဂ္ဂိုလ်ဆင်းရဲတဲ့ပုဂ္ဂိုလ်ရိုက်နေတဲ့ပုဂ္ဂိုလ်နှင်းဆဲတဲ့ပုဂ္ဂိုလ် အဲ့ဒီပုဂ္ဂိုလ်ကိုယ်တော်လည်းပဲဒီမေတ္တာဓာတ်ပြည့်ဝရှိတဲ့သူတော်ကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာဒေါသပြန်ပြီးတော့ပေးရမလားမပေးရဘူးလားဒေါသနဲ့ပြန်ပြီးဆက်ဆံရမလားမဆက်ဆံရဘူးလားဘာနဲ့ဆက်ဆံရမလဲဆိုမေတ္တာနဲ့ပြန်ဆက်ဆံဘာနဲ့ဆက်ဆံရအေးမေတ္တာဓာတ်မေးပြန်ပြီးတော့ပေးတဲ့မေတ္တာဓာတ်လေးပြန်ပြီးတော့ပေးတဲ့အဲ့လိုဆိုရင်သူလည်းချမ်းသာကိုရောမချမ်းသာဘူးလားသူလည်းချမ်းသာတာပဲကိုလည်းချမ်းသာတာပဲဘုန်းကြီးတို့ယောဂီများဒါကြောင့်မို့ဟောဒီမေတ္တာတရားလေးလက်ကင်ထားရင်ဘုန်းကြီးတို့ငြိမ်းချမ်းရေးတွေမရနိုင်ဘူးလားတယောက်ကိုတယောက်မေတ္တာတောင်းလေးတွေမထားနိုင်ကြဘူးဆိုရင်ကတော့ဘယ်တော့မှငြိမ်းချမ်းမှာမဟုတ်ဘူးဒါကဘာလောကကြီးနဲ့ကင်ပြီးတော့ကြည့်မနေနဲ့မိမိတို့အချင်းချင်းလေးကိုပဲကြည့်မိမိတို့အခုပေါင်းတင်ဆက်ဆံနေကြတဲ့ပုဂ္ဂိုလ်လေးအချင်းချင်းလူအုပ်စုလေးနည်းနည်းလေးပဲကြည့်အဲ့ဒီနည်းနည်းချင်းလေးအတွက်မှာပဲတယောက်ကိုတယောက်မေတ္တာဓာတ်မထားနိုင်ရင်အဲ့ဒီပုဂ္ဂိုလ်ကြီးညှဉ်းညွတ်မှုရရလားညှဉ်းညွတ်မှုမရရင်ငြင်းချမ်းမှုရရလားငြင်းချမ်းမှုမရရင်အမြဲတမ်းပူလောင်ဆင်းရဲမှုတွေမကြုံတွေ့ရဘူးလားအမြဲတမ်းကြုံတွေ့နေအဲ့ဒါဘာကြောင့်လဲတဦးကိုတဦးမေတ္တာထားနိုင်လို့လားမထားနိုင်လို့လားမေတ္တာမထားနိုင်လို့အဲ့တော့မေတ္တာထားနိုင်ဖို့ဟာအရေးမကြီးဘူးလားဗျာအရေးကြီးတယ်ဒါကြောင့်မို့ဘုန်းကြီးတို့ဟောဒီမှာဓမ္မဝိဟာရဒီတရား၄ပါးဘာတွေလဲဆိုရင်မေတ္တာရဲ့ကရုဏာရဲ့မုထိတာရဲ့ဥပေက္ခာရဲ့စောစောကပြောခဲ့ပြီကရုဏာဆိုတာတဏှာတာမုထိတာဆိုတာပါလေဝမ်းမြောက်တာဥပေက္ခာဆိုတာကအငြိအမြထားတာအဲဒါသူတော်အားတွေကိုမိမိလိုပဲချမ်းသာခြင်းကြပေလိမ့်မယ်လို့ကိုကျင်းစာပြီးတော့သူတော်အားတွေပေါ်မှာချမ်းသာစေလိုတဲ့သဘောကိုမေတ္တာခေါ်တယ်ကရုဏာဆိုတာကိုယ့်အောက်ကလူတွေကိုယ်ရဲ့နေကြတဲ့လူတွေကိုယ့်ရဲ့ဆင်းရဲတဲ့လူတွေဒုက္ခရောက်နေဆံကြတဲ့သူတွေကိုကိုချင်းစာတရားနဲ့တနာကျင်နာတဲ့သဘောကိုကြီးဖေးမှတဲ့သဘောအဲ့ဒါကိုကရုဏာလို့ခေါ်တာမုရိတာဆိုတာကကိုယ့်ရဲ့အထက်ကပုဂ္ဂိုလ်ကြီးကိုယ့်ရဲ့အဆင့်တန်းရှိတဲ့ပုဂ္ဂိုလ်ကြီးကိုယ့်ရဲ့ချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးပြည့်စုံတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီကိုယ်နဲ့ပြည့်စုံချမ်းသာတဲ့ပုဂ္ဂိုလ်ကြီးကိုမနာလိုဝန်တိုစိတ်တွေမထားနဲ့မနာလိုတဲ့စိတ်ဝန်တိုတဲ့စိတ်ဖြစ်ပြီဆိုရင်သူကတော့သိကြမှာသိမှာအဲ့ဒီမနာလိုဝန်တိုစိတ်ဖြစ်နေတဲ့ပုဂ္ဂိုလ်စိတ်ရင်စိတ်ထဲမှာချမ်းသာနေမလားဆင်းရဲနေမလားအဲ့ဒီတော့အဲ့ဒီချမ်းသာနေတဲ့ပုဂ္ဂိုလ်ချမ်းသာမေးချမ်းသာပါစေဝမ်းမြောက်ကြည်သာစွာနဲ့ဒီမှာကိုကနှလုံးသွင်းပြီးတော့နေနိုင်နေလိုက်မယ်ဆိုရင်ကိုရောမချမ်းသာဘူးလားသူတို့ပြည့်စုံတာတွေကြည့်ပြီးကိုပါကိုပြည့်စုံနေတယ်လို့ပဲသူတို့ချမ်းသာတာတွေကြည့်ပြီးတော့ကိုကချမ်းသာစီလို့တဲ့စေတနာလေးထားလိုက်ရင်ကိုပါနာပြီးတော့ချမ်းသာတယ်လို့ပဲနောက်ဥပေက္ခာတတ္တဝါတွေဟာကိုယ်တိုင်ပြုထားတဲ့အမှုကံအားလျော်စွာဖြစ်နေကြတာပဲဘုလောကကြီးထဲမှာချမ်းသာတယ်ဆိုတာလဲသူပြုခဲ့တဲ့ကံပဲဆင်းရဲဆိုတာလဲဘယ်သူပြုတာလဲသူပြုခဲ့တဲ့ကံပဲမိမိတို့အခုဒီဘဝကြီးမှာအချွေအရာတွေပေါများတယ်ဆိုတာနဲ့သူပြုတ်ခဲ့တဲ့ကံပဲအချွေအရာတွေမရှိဘူးဆိုတာနဲ့သူပြုတ်ခဲ့တဲ့ကံပဲအနာရောဂါတွေများတယ်ဆိုတာနဲ့သူပြုတ်ခဲ့တဲ့ကံပဲအနာရောဂါကင်းတယ်ဆိုတာနဲ့သူပြုတ်ခဲ့တဲ့ကံပဲပညာတတ်တယ်ပညာမဲ့တယ်ဆိုတာနဲ့သူတို့ပြုတ်ခဲ့တဲ့ကံပဲအေးရုပ်ဆင်းအင်္ဂါလှပတယ်ရုပ်ဆင်းအင်္ဂါမလှပဘူးဆိုတာလည်းပဲဘသူပြုတ်ခဲ့တာလဲအေးအဲ့ဒီလိုသူပြုတ်ခဲ့တဲ့ကံအားလျော်စွာဖြစ်နေတာကိုအဲ့လိုဖြစ်နေတာလေးကိုသူ့ရဲ့ကံအားလျော်စွာပဲလို့ဗဲမလိုက်ဖဲနဲ့မြတ်မြတ်တတာနှလုံးသွင်းနေတဲ့သဘောကိုဥပေက္ခာပါပါလိမ့်မလဲဗျာအေးဥပေက္ခာလို့ခေါ်ရင်အဲ့ဒီဓမ္မဝိဟာရတရား၄ပါးဒီ၄ပါးကိုမိမိတို့လက်ကင်ထားပြီးတော့နေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာချမ်းသာမလားဆင်းရဲမလားဗျာချမ်းသာတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီမေတ္တာတရားနဲ့ပတ်သက်လို့ရှိရင်အဲ့ဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ဟာဘုန်းကြီးတို့ဒီမှာဒါနကောင်းမှုပြုတဲ့ပုဂ္ဂိုလ်ထက်မေတ္တာကောင်းမှုမေတ္တာကုသိုလ်ပြုနေတဲ့ပုဂ္ဂိုလ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကပိုပြီးတော့အကျိုးများတယ်တဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကပိုအကျိုးများတယ်တဲ့ကျမ်းဂန်တစ်ခုထဲမှာပေါ့ဘုန်းကြီးတို့ဏိဒာနဝက်ကတန်ရုပ်မှာဟောတာတာရှိပါနေ့စဉ်နေ့စဉ်နဲ့တနေ့ကိုသမင်းအိုပေါင်းတရားမနေ့ပိုင်းလေတရားနေ့ပိုင်းလေတရားညနေပိုင်းလေတရားတနေ့ကို ပူပေါင်းတရားတရားနဲ့၃ချိန်ပေါ့အဲ့ဒီမှာအာလုံးလန္ဒတညာပိဋကတိကိုချက်ပြုတ်ပြီးတော့ကျွန်းမွေးလှူဒန်းနေတာတဲ့နုတညစ်စာနုတညစ်စာဆိုတာကလည်းကြည့်ပါလားဘုန်းကြီးတို့ယောဂီများဟိုးနုညစ်နေတဲ့ပုဂ္ဂိုလ်နွားနုညစ်နေတဲ့ပုဂ္ဂိုလ်စိတ်နုညစ်နေတဲ့ပုဂ္ဂိုလ်ကြည့်လိုက်ပေါ့ရှိဆိုတာလေးကဘာမှမကြလိုက်ဘူးအဲ့ဒီတစ်ချိန်လေးအဲ့ဒီလိုလေး၃ချိန်အဲ့ဒီမေတ္တာပွားတာကပို့ပြီးတော့အကျိုးများတယ်တဲ့ပို့အကျိုးကြီးများတယ်နောက်ပြီးတော့ဘုန်းကြီးတို့ယောဂီများလေအဲ့ဒီမေတ္တာပွားနေတာဘာကြောင့်အကျိုးများလဲဆိုမေတ္တာပွားနေတဲ့ပုဂ္ဂိုလ်များသံမှန်ပုဂ္ဂိုလ်လှူတဲ့အခါမှာလည်းပဲသီလနဲ့လည်းပြည့်စုံတယ်ဒီပုဂ္ဂိုလ်ကလည်းသီလနဲ့ပြည့်စုံတယ်နှစ်ပါးစလုံးအတူတူပြည့်စုံတယ်ဒါပေမဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်လှူရရင်ပို့ပြီးတော့အကျိုးမများဘူးလားပို့အကျိုးများတယ်ဒါကြောင့်မို့ဘုန်းကြီးတို့ကုယောဂီများကိုတရားဓမ္မတွေအများတရားတရားရှိတဲ့ပုဂ္ဂိုလ်တွေလှူဒန်းတဲ့အလှကိုအလှခံတော့မယ်ဆိုရင်ဆွမ်းဝိုင်းမှာဘာတွေပွားနေကြတယ်အဲ့ဒါလှူဒန်းတဲ့ကုသိုလ်ရှင်တွေအကျိုးများစေခြင်းလို့နောက်ပြီးတော့ယောဂီတို့ကိုယ်တိုင်လည်းပဲအကျွေးတင်မှဆိုလို့သူတစ်ပါးလှူတဲ့ဆွမ်းတွေကိုကိုယ်ကမဆင်ခြင်းမေတ္တာမပွားမရှုပွားဘဲနဲ့အလှခံနေရင်အဲ့ဒီဆွမ်းကျွေးတွေတင်းနေမှာအဲ့ဒီအကျွေးတွေမတင်မဲနဲ့ကုလိုမေတ္တာလေးပွားပြီးတော့နှလုံးသွင်းဆင်ခြင်ရှုပွားပြီးတော့အလုခံတဲ့အခါကလည်းကြတော့ဟောမိမိကိုယ်တိုင်လည်းပဲကိုယ်ပိုင်ပစ္စည်းကိုသုံးဆွဲရတယ်လို့ပဲကိုယ်ပစ္စည်းကိုသုံးဆွဲရတယ်လို့ပဲဘာအကျွေးမှမရှိတော့နောက်ပြီးတော့လူတန်းနဲ့ကုသိုလ်ရှင်တွေမှလည်းပဲပို့ပြီးတော့အကျိုးမများဘူးလားအကျိုးများစေခြင်းလို့ကိုဘုန်းကြီးတို့ယဟန်တန်ဃာတော်တွေမိမိတို့အိမ်မှာပင့်ပြီးဆွမ်းများဆက်ကတ်တဲ့အခါတန်ဃာတော်တွေကဘာတုတ်တံရုပ်ပွားတယ်အေးအဲ့ဒါအကျိုးများစေခြင်းလို့မိမိတို့ကိုယ်တိုင်လည်းအကျွေးကင်းစေခြင်းနဲ့လူတန်းနဲ့ကုသိုလ်ရှင်တွေကိုလည်းပါများစေခြင်းနဲ့အကျိုးများစေခြင်းလို့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကရှင်သူဗုဒ္ဓဆိုတဲ့မထေရဘယ်မထေရလဲအဲ့ဒီရှင်သူဗုဒ္ဓမထေရဟာတရားဓမ္မများလူတန်းနဲ့အလှခံတော့မယ်ဆိုရင်မေတ္တာစံဝင်စားပြီးမှအလှခံတာတနည်းပြောရင်မေတ္တာပွားပြီးအလှခံတာဘယ်လိုအလှခံတာလဲဟေးမေတ္တာပွားပြီးတော့ဘုန်းကြီးတို့အလှခံတာလူတိုင်းမဲ့ကုသိုလ်ရှင်တွေကိုမေတ္တာပွားမေတ္တာစံဝင်စားအဲ့လိုမေတ္တာပွားပြီးတော့အလှခံတာအဲ့ဒီမှာအကျိုးများစေခြင်းလို့တရားဓမ္မတွေနဲ့အကျိုးများတယ်မိမိကိုယ်တိုင်လည်းပဲအကျွေးမကင်းဘူးလားဟေးအကျွေးကင်းတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုလှူဒန်းရတာပို့ပြီးတော့လေအကျိုးများတယ်။နောက်ပြီးတော့ဒါနကောင်းမှုတဲ့ဟောဒီမေတ္တာကောင်းမှုကမေတ္တာဘာဝနာကပို့ပြီးတော့အကျိုးမများဘူးလား။ဇာတိကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုတ်လေးရေးထားတယ်။တနေ့သုံးကံဥတရာဖြင့်ချက်ခါတမင်ကျွေးမွေးခြင်းတဲ့မယွင်းစင်စင်နုတ်တညစ်စာချိန်သုံးကံမြမေတ္တာပွားများကြိုးကြည်မှသည်ဘုရားမြတ်စွာမိန့်ခွန်းတည်းတဲ့ကေတံလေးကိုတစ်ခေါက်တော့ဆိုကြည့်အောင်နော်တနေ့သုံးခါနေ့သုံးခါဥတရာဖြင့
်ဥတရ
ာဖြင့်ချက်ခံထမင်းချက်ခံထမင
်း
ကျွေးမွေခြင်းတည်းကျွေ
း
မွေခြင်းတည်းမယွင်းစင်စင
်
နုတ်တညစ်စာန
ုတ်
တညစ်စာချိန်သုံးခါမြတ်မေတ္တာပွားများမေတ္တာ
ပွားများ
ကြိုကြည်မှသည်ကြိုကြည်မှသည
်
ဘုရားမြတ်စွာမိန့်ခွန်းသည
်ဘ
ုရားမြတ်စွာမိန့်ခွန်းသည်ကဲတနေ့တနေ့ဩတရားတရားနဲ့ဘယ်နှကြိမ်လဲ
3
ကြိမ်တရားတရားတဩကို10ရောက်ပဲထားအောင်များဩတရားဆိုတော့လူ1000အဲ့ဒီလူတစ်ထောင်ကိုနေ့စဉ်ကြွေးမွေးနေတာတဲ့မေတ္တာလေးကိုနှုတ်တညစ်စာနှုတ်တညစ်စာအလုံးတတ္တဝါတွေချမ်းသာကြပါစေချမ်းသာကြပါစေကိုစင်ရဲ့စိတ်စင်ရဲ့ကင်းကြပါစေလို့မေတ္တာလေးပွားလိုက်တာကပို့ပြီးအကျိုးများတယ်တဲ့အရေးကြီးတာအလုံးကိုမေတ္တာထားစေခြင်းလို့ပါထားစေခြင်းလို့လဲအလုံးတဥ္ပေါ်မှာတဥ္မေတ္တာစိတ်လေးတွေဖြန့်စေခြင်းလို့ဖြန့်စေခြင်းလို့မြတ်စွာဘုရားကမေတ္တာပွားတာကပိုကျိုးများတယ်တဲ့မေတ္တာလေးနဲ့နေကြ။ဘာနဲ့နေကြတယ်လဲ။အင်းမေတ္တာနဲ့နေကြတယ်။မေတ္တာတရားနဲ့နေမယ်မေတ္တာပွားနေမယ်ဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်များဘယ်လိုနေထိုင်တာလဲလဲ။ မြတ်သောနေထိုင်ခြင်းတဲ့ဟောသောသောကဘုန်းကြီးကဓမ္မဝိဟာရတရားတော်မှာတခုသောအရာမျက်နှာမှာရှိကြတဲ့အာလုံသောတ attva ရေပေါ်မှာမေတ္တာစိတ်ဖြန့်၍နေဟောတော့ဒုတိယအရာမျက်နှာတတိယအရာမျက်နှာသုတ္တအရာမျက်နှာအရာလေးမျက်နှာနောက်ဓာတ်အရာမျက်နှာလေးနောက်ပြီးတော့အထက်ရအောက်ရအရာဘဏမျက်နှာလေးအဲ့ဒီသင်မျက်နှာမှာမေတ္တာလေးပွားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာအဲ့ဒီအချိန်နေထိုင်တာဘယ်လိုနေထိုင်တာလဲကဲဒီလိုဆိုရင်ဘုန်းကြီးတို့ယောဂီများအဲ့လိုမြတ်တော်နေထိုင်ခြင်းလေးနဲ့အခုချိန်လေးနေလို့ရရင်မကောင်းဘူးလားကဲဘုန်းကြီးတို့ကြည့်စလို့ရှိရင်မဟာကန္တာယုံဆရာတော်ဘုရားကြီးရဲ့အားလုံးတပည့်တော်ဝကတွေပွားကြတဲ့မေတ္တာပို့လေးအရစင်မျက်နှာမေတ္တာပို့လေးနဲ့ကဲဒီနေ့မေတ္တာပွားလိုက်အောင်နော်အရှိအယမန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည
်ကဘာသူကဘာသာတတ္တဝအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
အရှိတောင်တောင်အယမန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည
်ကဘာသူကဘာသာတတ္တဝအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဟောအရှိရဆိုတာဘုန်းကြီးတို့ယောဂီများရဲ့ဘေဘက်အရှိတောင်တောင်ဆိုတာတောင်ရအဲ့ဒီကနေပြီးတောင်ရဆိုတာအခုယောဂီတို့မျက်နှာမူတဲ့အရာတောင်ရအဲ့ဒီတောင်ရဆိုရင်အဲ့ဒီတောင်ရမှာရှိတဲ့အလုံးတ attva တွေပေါ်မှာမိမိရဲ့စိတ်ကလေးကိုဖြန့်လိုက်ရတောင်အယမန်နေကြတော
်တောင်အယမန်နေကြတော်
ကဘာသူကဘာသာတ attva အများတို့သည်ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
အနောက်တောင်တောင်ယမနေကြတော
်အနောက်တောင်တောင်ယမနေကြတော်
ကဘာသူကဘာသာတတ္တဝအများတို့သည်ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
အနောက်အယမန်နေကြတော
်အနောက်အယမန်နေကြတော်
ကဘာသူကဘာသာတတ္တဝအများတို့သည်ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
အနောက်မြောက်တောင်ဆိုတာမိမိတို့ရဲ့လက်ပြင်အဲ့ဒီဘက်ကဝင်တောင်စီအဲ့ဒီကိုအာယုံဆက်ရအနောက်မြောက်တောင်အယမနေကြတော်ကဘာသူကဘာသာတတ္တဝအများတို့သည
်ကဘာသူကဘာသာတတ္တဝအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
မြောင်အယမန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည
်ကဘာသူကဘာသာတတ္တဝအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေ
အရှိမြောက်တောင်အယမန်နေကြတော်ကဘာသူကဘာသာတတ္တဝအများတို့သည
်ကဘာသူကဘာသာတတ္တဝအများတို့
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါသည
်
အရှိအယမန်နေကြတော
်ရှိအယမန်နေကြတော်
ကဘာသူကဘာသာတတဝါအများတို့သည
်ကဘာသူကဘာသာတတဝါအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါသည
်
အထံအထေရနိုင်နေကြတော
်အထေရနိုင်နေကြတော်
ကဘာသူကဘာသာတတဝါအများတို့သည
်ကဘာသူကဘာသာတတဝါအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါသည
်
အောင်အရာနိုင်နေကြတော်အ
ောင်အရာနိုင်နေကြတော်
ကဘာသူကဘာသာတတဝါအများတို့သည
်ကဘာသူကဘာသာတတဝါအများတို့သည်
ဘေးရန်ကင်းကွာကျန်းမာချမ်းသာကြပါစေအဲ့ဒီတော့ဘုန်းကြီးတို့အခုဒီမှာမေတ္တာလေးပွားလိုက်ပြီဆိုရင်ဒီကနေ့မိမိတို့ဟာစပါးသီလကိုမေတ္တာဘာဝနာနဲ့အထွတ်တန်ပြီးတော့စောင့်တည်စောင့်ထိန်လိုက်တာဆိုတော့ကိုမေတ္တာဘာဝနာလေးပါပွားလိုက်ပြီဆိုရင်မိမိတို့ရဲ့သီလကိုပါသီလအားလုံးအပြည့်စုံမူလားဒီလိုမေတ္တာစိတ်ကလေးနဲ့ဖြန့်ဝေနေလိုက်တဲ့အချိန်ဟာမိမိဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းအဲ့ဒီလိုမေတ္တာဘာဝနာပွားနေပြီဆိုရင်အဲ့ဒီမေတ္တာရဲ့စွမ်းအင်နေအဲ့တော့မေတ္တာရဲ့စွမ်းအင်နေဟာဘယ်လောက်များရှိသလဲဆိုတော့မေတ္တာအကျိုး17မျိုးရှိတယ်ဘယ်နှမျိုးရှိတယ်အဲ့ဒီမှာဘုန်းကြီးတို့အင်္ဂုတ္တရနိကေမှာမြတ်စွာဘုရားဟောတာကတမေဧကတတဒုက္ခံသူပတိဒုက္ခံပတိပုံစေတိနပါပကံသူပိနံပတ္တိမနုဿာနံပိယောဟောတိအာမနုဿာနံပိယောဟောတိဒေဝနံရခတိနတ္တဧကိဝဝိတံဝါတထဝါကမတိတောတာစေတံသမာတိယတိမုခဝေါနောဝိပတိရတိအတ္တမုံလောကလံကရောတိဘုဒ္ဓရိအပတေဝိသံတောဗျမလောကုဘဂောဟောတိမေတ္တာဘာဝနာပွားများနေတဲ့ပုဂ္ဂိုလ်မှာရနိုင်တဲ့အကျိုးဟာ7မျိုးရှိတယ်တဲ့အဲ့ဒီအကျိုးဆက်တဲ့မျိုးကဘာနေလဲဆိုတော့နံပါတ်၁ဒုက္ခံသုပတိချမ်းချမ်းသာသာဣပျော်ရ၏မေတ္တာဘာဝနာလေးများပွားပြီးတော့နေရင်းကနေဣပျော်သွားရင်ဘယ်လိုဣပျော်သွားမလဲချမ်းချမ်းသာသာလေးညာယောဂီတွေဣမပျော်ဘူးဣမပျော်ဘူးဆိုတာအတွေးတွေနည်းလို့လားများလို့လား ကဲဟိုတွေးဒီတွေးတောင်တွေးမြောက်တွေးကောင်းတာတွေလည်းပါမကောင်းတာတွေလည်းပါပြော်သေးရဲ့လားကဲအားလုံးပုံမှာမေတ္တာစိတ်လေးဖြန်းပြီးတော့ပွားနေလိုက်စမ်းစိတ်ကလည်းကောင်းစိတ်လားမကောင်းစိတ်လားရုံညံ့တဲ့စိတ်လားမြင့်မြတ်တဲ့စိတ်လားကဲအဲ့ဒီစိတ်လေးနဲ့နှလုံးသွင်းပြီးပွားနေရင်လည်းဆိုရင်ဟောချမ်းချမ်းသာသာပဲစိတ်ပြီးမပျော်ဘူးလားညာသုခံပฏิဘုဇ္ဇတိတဲ့အဲ့ရကနိုးလာရင်လည်းပဲမေတ္တာလေးပွားပြီးတဲ့အိတ်တဲ့ပုဂ္ဂိုလ်ဟာချမ်းချမ်းသာသာနိုးလာတယ်တောင်တွေးမြောက်တွေးနဲ့ညာကတခါလဲအိပ်ပြောတစ်ချက်မပြောတစ်ချက်နဲ့တခါလဲလူလိမ့်ပြီးတော့နေတဲ့ပုဂ္ဂိုလ်ဟာမနဲ့အိယာနှိုးတော့လဲအင်းအာနှိုးလို့လည်းမရအောင်တွန့်လိမ့်နေတာဟိုလိုလိမ့်လိုက်ဒီလိုလိမ့်လိုက်တခါလဲတွန့်လိုက်ကောက်လိုက်ကွေးလိုက်နေအိယာကနှိုးတာတောင်ချမ်းသာသလားဆင်းရဲသလားကဲအကျိုးတွေဆန့်ပြီးလိမ့်တွန့်နေတယ်ဆိုတဲ့ကသူဆင်းရဲလို့ပေါ့ကဲအိယာကတခါလဲချမ်းသာတာတာကိုအတုခမများမထနိုင်ဟောဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာသုခံပฏิဘုဇ္ဇတိချမ်းသာစွာနိုးတယ်။နာပါပကံသူပိနံအိမ်မက်ဆိုးတွေမမက်ဘူးတဲ့။ဘာတွေမမက်တာလဲ
။
အခုအိမ်မက်တွေကမကောင်းလိုက်တာအိမ်မက်ဆိုးတွေမက်လိုက်တာတပိတော့ဘာတွေမြင်နေညာတွေမြင်နေတခါလဲလူပေါ်ကိုတခါလဲတက်စီးရယ်ကိုအသက်ရှူလို့ကိုမဝါတော့ဘူးဆိုတာလေ။ဒါမေတ္တာမပွားလို့မေတ္တာလေးပွားပြီးတော့အေး မကောင်းတဲ့အိမ်မဲ့ဆိုးတွေရောမသေးရလ
ား
မမက်တော့ဘူးတဲ့မနုဿဏံပိယောဟောတိတဲ့မေတ္တာပွားနေတဲ့ပုဂ္ဂိုလ်အားလုံးပေါ်မှာမိမိလိုသဘောထားပြီးမိမိချမ်းသာတယ်လို့သူတို့လည်းချမ်းသာစေခြင်းနဲ့စိတ်အမြဲရှိနေတဲ့ပုဂ္ဂိုလ်ပေါ်မှာလူအများကရောဘာဖြစ်လဲချစ်ခင်နေမမုန်းဘူးလူများမုန်းနေဆိုတာကိုယ့်ဘက်ကမေတ္တာတတ်အပုလွတ်တာနည်းလို့လားမနည်းလို့လားကိုယ့်ဘက်ကမေတ္တာလေးအလွတ်နည်းနေလို့ကိုယ့်ဘက်ကမေတ္တာတတ်ပြီးများများပို့မေတ္တာဆိုတာဘုန်းကြီးတို့ယောဂီများအလျားအနံမရှိပေမဲ့အသွမ်းအပြန်မရှိဘူးလားကိုယ်ကမေတ္တာရှိမှသူကပါတယ်လေမေတ္တာရှိတာကိုယ်ကမေတ္တာပေးမှသူကလည်းကိုယ့်ကိုမေတ္တာပြန်ပေးတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာမိမိကသာမေတ္တာပွားနေမေတ္တာပွားနေရင်တောင်မှမိမိကိုမကြည့်ခြင်းမမြင်ခြင်းတဲ့ပုဂ္ဂိုလ်ဟာဟိုမိမိကိုပဲပြန်ပြီးတော့ရှားနေလိမ့်မယ်မိမိကိုပဲလက်ပတ်ပြီးတော့ရှားနေလိမ့်မယ်မေတ္တာသာများများပွားမေတ္တာပွားနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာမေတ္တာကိုယ့်ကိုပြန်ပြီးရှားနေလိမ့်မယ်ခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကမေတ္တာရဲ့စွမ်းအားနော်မေတ္တာရဲ့စွမ်းအားဘုရားရှင်ကိုရောမြတ်ကြီးဒီမှာဝေဒာလီပြည်ကြီးဒီမှာအဲ့ဒီကိုကြွတာကျွတဲ့ခက္ကလမှာရောသဆိုတဲ့မင်းသားပေါ့အဲ့ဒီမန္လမင်းသားအဲ့ဒီရောသဆိုတဲ့မန္လမင်းသားရသော်ဘုရားနေ့တကွသံဃာတော်များထောင်ချီပြီးတော့ကြွလာတာ1250တိမန်အဲ့လိုကြွလာတဲ့အခါကျတော့မန္လမင်းတွေကဘုရားရှင်နေ့တကွသံဃာတော်ရှင်မြတ်တွေကိုအာလုံးမြို့သူမြို့သားတွေတဦးမကြံမိမိအိမ်ရှိမှာခုံလေးတွေခင်းပြီးတော့ပန်းရေချမ်းနဲ့ကြိုဆိုရမယ်မြတ်စွာဘုရားနဲ့တကွကြွလာတဲ့ပုဂ္ဂိုလ်တွေမကြိုဆိုရင်ဒဏ်ငွေအတပြာ900ဆောင်ရမယ်ဆိုတော့မင်းမိတ်ဆိုတော့အဲ့ဒီမှာအလုံးကအိမ်ပေါင်းဝထွက်ပြီးတော့အကုန်လုံးထွက်ကြကြအဲ့ဒီမှာဘုရားရှင်နဲ့တကွသံဃာတော်တွေကြွလာတာကိုထွက်ကြကြတဲ့အခါမြတ်စွာဘုရားရဲ့နောက်တော်ဘာကပန်လာတဲ့ညီတော်အနန္တာကအဲ့ဒီရောဇမင်းသားကိုတော့တွေ့လိုက်တာရောဇမင်းသားဟာသူနဲ့တက္ကသိုလ်မှာကျောင်းနေပဲအဲ့ဒီမှာကျောင်းနေပဲတငယ်ချင်းကိုတော့တွေ့လိုက်တဲ့အခါကျတော့ဝမ်းသာဝမ်းသာလို့အဲ့ဒီမှာကြိုးစိုးတာတွေ့တဲ့အခါကျတော့ဟာတငယ်ချင်းမင်းနဲ့မတွေ့တာကြာပြီအခုလိုမြတ်စွာဘုရားကြွလာတဲ့အချိန်မင်းဒီလိုကြိုးစိုးတာပူဇော်တယ်ဆိုတာသိကောင်းတာပဲဟောဝမ်းမြောက်ဝမ်းသာစကားပြောတာညီတော်အနန္တအဲ့ဒီမှာရောဇမင်းသားပါပြောလေဆိုတော့ကျိုးစိုးခြင်းလို့ကျိုးစိုးတယ်လို့မထင်နဲ့တန်းငွေ900ဆောင်ရမှာဆိုလို့ကျိုးစိုးတာအဲ့ဒီမှာရောဇမင်းသားကတန်းငွေ900ဆောင်ရမှာစိုးရင်လို့ကျိုးစိုးတာဆိုတော့အဲ့ဒီမှာညီတော်အနန္ဒာရဲ့စိတ်ထဲမှာမကောင်းဖြစ်သွားအဲ့ဒီမှာကျောင်းတော်ရောက်တဲ့အခါကျတော့ဒီကျောင်းကိုမြတ်စွာဘုရားလျှောက်တယ်မြတ်စွာဘုရားဒီလိုဘုရားရှင်ကိုရောင်မြတ်ကြီးကိုရောင်တိုင်းကြွလာတဲ့အချိန်မှာတောင်မှဒီရောဇမင်းသားအဲ့ဒီလိုစိတ်ထဲမှာဒီလိုစိတ်ထဲထားရင်သူတော့ဒီမကောင်းစိတ်တွေနဲ့သူ့မှာဒုက္ခရောက်တော့မယ်ဗျာတဲ့သူလားသာသနာတော်ကိုကြီးညိုလာမယ်ဆိုရင်အများကြီးသာသနာအတွက်အကျိုးများမှာပါဗျာမြတ်စွာဘုရားလျှောက်တော်အဲ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီးရဲ့မေတ္တာဓာတ်တရားအလုံးတတ္တဝါတွေပေါ်မှာဖြန့်ထားတာဘုရားရှင်ရဲ့မေတ္တာဓာတ်တရားဘုသူ့ပေါ်မှာဖြန့်လဲအာလောတတ္တဝါတွေအကုန်လုံးပေါ်မှာဖြန့်ထားတဲ့မေတ္တာဓာတ်မေတ္တာစိတ်ကိုအဲ့ဒီရောဇတူရဲစီကိုပဲစုပြီးမြတ်စွာဘုရားလွှတ်လိုက်တယ်။ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ငယ်စဉ်ကလေကပွဲတွေကြည့်တဲ့အခါမှာအမတန်အပြင်းနဲ့ဆလိုက်မီးမောင်းကြီးတွေစတိတ်ပေါ်မှာထိုးတာတွေရှိတယ်။အဲ့ဒီမှာဖြန့်ပြီးထိုးထားရင်သူ့ရဲ့အလင်းဟာပြန့်နေတဲ့အတွက်ကျွန်တော်မလဲဘူး။အဲ့ဒီတူတူတယောက်မင်းသားပဲဖြစ်စီမင်းသမီးပေါ်ဖြစ်စီစုထိုးလိုက်ပြီဆိုရင်အလင်းဓာတ်ကပို့ပြီးတော့အာမကောင်မို့လားပို့ပြီးတော့လင်းတယ်လို့ပဲပို့ပြီးတော့အဲ့ဒီမှာအပူဓာတ်ကအဲ့ဒီပေါ်မှာပို့ပြီးကျတယ်လို့ပဲအခုမြတ်စွာဘုရားရဲ့မေတ္တာဓာတ်ဟာဖြန့်ထားစီလုံးကတော့တတ္တဝါတွေအကုန်လုံးပေါ်မှာဖြန့်ထားတယ်အမြအညီအမြအခုရောဇတူရဲပေါ်မှာမြတ်စွာဘုရားရဲ့မေတ္တာဓာတ်ပို့လာအဲ့ဒီမေတ္တာဓာတ်လေးပို့လိုက်တဲ့အခါရောဇအိယာပေါ်မှာရောက်နေပြီအဲ့ဒီမှာအေးရဘုံကနေလူလေထမြတ်စွာဘုရားကိုတတိယရတာတော့အ အဲ့ဒီမှာမြတ်စွာဘုရားကိုတတိယပြီးတော့တခါနဲ့အိယာကနေလူလဲထပြီးဘုရားရှင်ကိုရောမြတ်ကြီးတရင်သုံးနဲ့ကြောင်းထဲကိုလာပြီးတော့ဟိုကြောင်းတကားခောက်ဒီကြောင်းတကားခောက်ခောက်ပြီးတော့အရှင်ဘုရားမြတ်စွာဘုရားဘယ်မလဲဖြစ်မြတ်စွာဘုရားဘယ်မလဲဖြစ်ဘုရားကိုလိုက်ရှာဘာနဲ့တူလဲဆိုတော့နွမ်းမကြီးရဲ့သားငယ်လေးဟာအမေပြောက်လို့လိုက်ရှာတယ်လို့ပဲရောသမင်းသားဟာမြတ်စွာဘုရားကိုလိုက်ရှာလိုက်တာလေကြောင်းမောင်းအနှံ့အဲ့ဒီမှာတခါနဲ့ကြောင်းမှာတွေ့တဲ့တန်ဃာတော်ကြီးကမြတ်စွာဘုရားဘယ်ကြောင်းမှာတရင်သုံးနဲ့ဘယ်ကိုဘယ်ကိုသွားလိုက်ညာဘက်ကိုသွားလိုက်ဘယ်ဘက်ကိုသွားလိုက်စသည်ပေါ့အဲ့ဒီလိုညွန်ပြတာကိုတခါနဲ့ကြောင်းတိုင်းကိုတခါဝင်တိုက်နေတာအဲ့ဒီမှာမြတ်စွာဘုရားကိုလိုက်ပို့ပါမြတ်စွာဘုရားကိုဖူးခြင်းပါလေမြတ်စွာဘုရားကိုကြင်ညိုခြင်းပါလေဆိုတာဖြစ်တာဒါမြတ်စွာဘုရားရဲ့မေတ္တာဓာတ်တွေရောစမင်းသားတန်ရောက်လို့လားမရောက်လို့လားမြတ်စွာဘုရားရဲ့မေတ္တာကိုပို့လိုက်တဲ့ကဟောရောစမင်းသားစီကမေတ္တာဓာတ်တွေပြန်ပြီးတော့မလာဘူးလားအဲ့ဒီမှာမြတ်စွာဘုရားကိုသူဘလောက်ကြည်ညိုလဲဆိုရင်အဲ့ဒီအချိန်မှာအလုံးတခြားတခြားပုဂ္ဂိုလ်တွေရဲ့အလှူတွေကိုမခံဘဲနဲ့သူတူတည်းရဲ့အလှူကိုသာခံယူသုံးစွဲတော်မူပါဆိုတာဖြစ်တာအဲ့ဒီလောက်တည်းအောင်မြတ်စွာဘုရားပုံမှာတခါနဲ့မေတ္တာတွေပြန်ပြီးတော့သာသနာတော်ကြီးပုံမှာမေတ္တာဓာတ်တွေရောက်ပါဒါဘုရားရှင်ရဲ့မေတ္တာဒါကြောင့်မို့မိမိပုံမှာဘယ်လိုပဲဒီပုဂ္ဂိုလ်ကဘယ်လိုပဲဖြစ်နေပါစေမိမိဘက်ကမေတ္တာလေးပြန်ပြီးတော့ပေးလိုက်ရင်ကိုယ့်စီကိုပြန်ပြီးတော့ဘာတွေပြန်လာမလဲ။ဒီအဲ့ဒါနမူနာပဲတာရကပဲ။အလျားနံမရှိပေမဲ့မေတ္တာအသွားပြန်ရှိတယ်ဆိုတာဒါလေးတွေပဲ။အဲ့ဒီမှာမှတ်သားစရာမကောင်းဘူးလားဗျာ။ညမတန်ကိုမှတ်သားစရာကောင်းတယ်။ဘုန်းကြီးတို့ဒီပစ္စုပန်ဝတ္ထုတခုပြောမယ်ဆိုရင်မာစီသာသနာရေးတာ။အဲ့ဒီမှာဘုန်းကြီးတို့နေစဉ်ခါကာလကကမ္မဋ္ဌာန်းသရိယဆရာတော်ကြီးကဆရာတော်ဥတုဇာတဆရာတော်ဘုရားလည်းဟေးမဟာစီဆရာတော်ဘုရားကြီးရဲ့လက်ထောက်ဆရာတော်ဘုရားကြီးဥတုဇာတသူကမ္မဋ္ဌာန်းတရားပြအဲ့ဒီမှာယောဂီတယောက်သင်္ဟာအားထုတ်တဲ့အခါကျတော့သူပုံစံကလည်းလေးလေးစားစားရိုးရိုးသေးသေးအားထုတ်တယ်ရိုးရိုးသေးသေးရှုမှတ်တယ်သို့တော်တရားမတက်ဘူးတရားမတက်တဲ့အခါကလည်းကျတော့ဟဲ့ယောဂီနေတရားလည်းမတက်ဘူးဘယ်နဲ့ရှိပြီဆရာတော်ကြီးကနေတရားလည်းမတက်ပါလားဒီလိုဘယ်လိုဖြစ်နေတာလဲအဲ့ဒီကြတော့မှသူ့ရဲ့ခံစားနေရတာကြီး तू ဟာအင်းရှင်အင်းငါအဲ့ဒီမှာအင်းရှင်ဖြစ်တဲ့ပုဂ္ဂိုလ်ကအခု तू ဟာအင်းငါဖြစ်တဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်အင်းရှင်ကမလိုလားတဲ့အတွက်ကြောင့်မို့သူ့မှာစင်ကလုံးမတမယာဖြစ်စင်ကလုံးမတမယာဖြစ်နေတာဟိုမိဘတွေလက်ထက်ထဲကဒီအိမ်မှာငှားပြီးနေတယ်အင်းရှင်ကအပေါ်ကအင်းငါကအောက်ကပေါ့အဲ့လိုနေရင်ကနေပြီးတော့အခုမိဘတွေလည်းကွယ်လွန်သွားပြီအခုသားသမီးလက်ထက်အဲ့ဒီသားသမီးလက်ထက်ကြာအခုအဆင်မပြေဖြစ်လာအဲ့တော့ဒီကလေးတွေကိုယ်တိုင်ကလည်းပဲသူတို့လက်ပေါ်မှာပဲကြီးခဲ့ရဒါပေမဲ့လို့အခုအဆင်မပြေဖြစ်တဲ့အခါကဏ္ဍကြတော့ကဲမနေစီခြင်းလည်းပဲထွက်ပါမယ်ဒီလိုဆိုရင်မထွက်ခင်မှာငါတရားလေးလည်းပဲအာထုတ်ပြရစီ哦တရားတော်အာထုတ်မယ်နောက်ပြီးတော့ငါချမ်းနေရာလည်းရှာပါမယ်ပေါ့အဲ့ဒီလိုနဲ့ထွက်လာပြီးတော့တရားအာထုတ်တရားအထုတ်တဲ့ခါမှာအခုအဲ့ဒီအပူသောကကြီးဝင်နေတော့တရားရှုမှတ်လို့ရရလားမရဘူးဖြစ်နေတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများချိုးပုဂ္ဂိုလ်ကြီးကတရားမှတ်လို့မရဘူးဒါပေမဲ့ကိုယ့်ရဲ့ခံစားနေရတဲ့ကိုယ့်ရဲ့အတွင်းပြဿနာကိုလည်းပြန်ပြီးဖွင့်မပြောဖွင့်မပြောဘဲနဲ့နေတော့ရှုမှတ်မရတာပဲရှိတယ်ဆရာကလည်းဘယ်လိုမှပြင်ပေးလို့မရဘူးဖြစ်နေကိုယ်ကနေကကိုယ့်ရင်ထဲမှာရှိတာကိုယ့်ရဲ့ဒီမှာတရားမှတ်လို့မရတာဘာအကြောင်းဆိုတာကိုပြောပြရမပြောပြတော့ဆရာကပြင်ပေးလို့မရဘူးဖြစ်တယ်အခုဒီမှာသူ့ရဲ့အကြောင်းကိုသူပြောပြတယ်အဲ့ဒီကြတော့မှဟောကမ္မဋ္ဌာန်းဆရာကအေးဒီလိုဆိုရင်တရားမမှတ်နဲ့နေမေတ္တာပွားဆိုပြီးအဲ့ဒီမှာဆရာတော်ကမေတ္တာကမ္မဋ္ဌာန်းပေးတာအဲ့ဒီမှာမိမိကိုယ်ကိုပထမမေတ္တာပွားဘသူ့ကိုအရင်ပွားရမလဲမိမိကိုယ်ကိုမိမိမေတ္တာပွားပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအားလုံးသောပုဂ္ဂိုလ်တိုင်းဟာမိမိကိုယ်ကိုမိမိမချမ်းသာစေခြင်းမူလားအေးမိမိကိုယ်ကိုမိမိကိုယ်တိုင်ချမ်းသာခြင်းလေမိမိကိုယ်တိုင်ချမ်းသာခြင်းလို့အားလုံးသောပုဂ္ဂိုလ်တွေလည်းမိမိလိုချမ်းသာပါစေအဲ့လိုမေတ္တာပွားရတာကိုအဲ့ဒီတော့မှမိမိကိုယ်ကိုမေတ္တာပွားပွားပြီးရင်အဲ့ဒီနဲ့အိမ်ရှင်ဖြစ်တဲ့ပုဂ္ဂိုလ်လေးကိုမေတ္တာပွားသူ့ကိုမိမိအာယုန်ထဲမှာထင်လာအောင်မြင်လာအောင်မေတ္တာပွားဒီလိုပဲအဲ့ဒီမေတ္တာပွားလို့မှသင်္စိတ်တွေကြီးငွေ့လာပြီဆိုမှအခုဝိပဿနာကမ္မထမ်းပဲကုပြီးပွားလိုက်တတိယလာရင်သူ့ကိုလွတ်လိုက်လွတ်ပြီးတော့ဝိပဿနာကိုလွတ်ပြီးတော့သူ့ကိုပဲမေတ္တာပွားဆိုတော့ အဲ့ဒီမှာဆရာတော်ခိုင်းတဲ့အတိုင်းမေတ္တာပွားလိုက်တာမကြဘူးထင်တယ်ခုနှစ်ရက်လောက်ပဲတင်တယ်မေတ္တာပွားလိုက်တဲ့အခါကလည်းကြောင့်သူ့ရဲ့အာယုံထဲမှာသူ့ရွှေတဘုံဘုရားကိုသွားတယ်သူ့အာယုံထဲမှာသူ့ကိုယ်တိုင်ပေါ့ယောဂီကဘုရားကနေပြီးတော့ရွှေတဘုံဘုရားကနေပြန်အဆင်းမှာအဲ့ဒီအိမ်ရှင်ဖြစ်တဲ့အမျိုးသမီးကရှင်လေးဆွဲလို့ပန်းလေးကလည်းတစ္ဆပန်းလေးနဲ့အဲ့ဒီမှာတခါနဲ့ဆွဲပြီးတက်လာရင်ကနေသူ့မြင်တဲ့အခါကျတော့အတော်ဆိုပြီးလိုက်ခေါ်တယ်။လိုက်ခေါ်ပြီးတော့အတော်ဖင်ရောက်နေတာလေ။ဖင်သွားနေတာလေ။အတော်ကျမမှားပါလေ။အဲ့တော့ပြန်ပြီးလာပါ။ဒီအိမ်မှာပဲဆက်ပြီးတော့နေပါ။အတော်ဟာဟိုးမိဘလက်ထက်ထဲကဟိုနှီးလာခဲ့တယ်။နောက်ပြီးတော့ကျမတို့ကိုလည်းပဲထင်းချောင်းပြီးတော့ဆောက်ရှောက်လာခဲ့တဲ့ပုံကိုဖြစ်ပါလေ။အဲ့တော့ပြန်လာပါ။ဆိုပြီးတော့တောင်းတောင်းမှန်မှန်နဲ့အဲ့တော့ခုဘေရိတ္တမှာလေဆိုတော့ငါဘေရိတ္တမှာနေတယ်သူတို့ဆိုရင်အတော့စီပြန်လာပါရစေဆိုပြီးတော့အဲ့ဒီမှာသူတောင်းမှသွားအဲ့ဒီမှာတရားမှရင်ကဒီအာယုံကနေဖြတ်ဆိုပြန်ပြီးတော့အိမ်မက်မက်တယ်လို့အိယာကနိုးတယ်လို့တတိပြန်ဝင်လာအဲ့ဒီအကြောင်းကိုကမ္မဋ္ဌာန်းဆရာကိုသူကရှောက်တယ်နင့်စီမကြဘူးလာလိမ့်မယ်ကမ္မဋ္ဌာန်းဆရာကပြောလိုက်နင့်စီကိုလာလိမ့်မယ်အဲ့ဒီအိမ်ရှင်တကယ်ပဲညနေအဲ့တွေ့ချင်းရောက်တဲ့အခါကျတော့ဟောသူအာယုံနဲ့မြင်တဲ့အတိုင်းပဲအဲ့ဒီအဝတ်စားနဲ့အဲ့ဒီခြင်ဆွဲပြီးတော့လာတာလာပြီးတော့တကယ်ကိုတောင်းတော့မှမှန်နဲ့တခါလေတရားနေပြန်လာရင်တရားထုတ်ပြီးပြန်လာရင်အိမ်ကိုပဲပြန်လာပါတော့ဘယ်မှမသွားပါနဲ့ဘယ်မှလည်းအိမ်မရှာပါနဲ့ဆိုတာဖြစ်တယ်မေတ္တာကိုယ့်ဘက်ကမေတ္တာပေးတော့သူ့ဘက်ကပြန်ပြီးတော့မေတ္တာမလာဘူးလားဒါဘုန်းကြီးတို့ပြစ္ဆုတ်ပံဝတ္ထုပဲဒါကြောင့်မေတ္တာတရားဆိုတာကိုယ်ပေးရင်သူလည်းပြန်လာမှာကိုယ့်ဘက်ကမေတ္တာတန်လေးတွေပြန်ပြီးတော့ဖြန့်ဝေဖို့ပဲလိုပါတယ်။ဒါကြောင့်ဒီမှာမေတ္တာတွေပွားများလို့ရှိရင်တဲ့လူလည်းပဲပါတယ်လေချစ်ခင်တယ်။လူအများကဘာဖြစ်တယ်လဲ။အေးလူအများကချစ်ခင်တယ်လို့အမနုဿာဏံပိယောဟောတိ။နတ်အများကလည်းချစ်ခင်တယ်။ဘသူတွေကချစ်ခင်တာ။နတ်တွေကလည်းချစ်ခင်တယ်ဗျာ။ဘုန်းကြီးတို့ယောဂီများမေတ္တာလေးတစ်ခွန်းနှခွန်းပို့ပြီးတော့တခါလေတရားထိုင်ရင်မွေးပါတယ်လှုပ်နေရင်ခဲဦးမယ်ဘုန်းကြီးတို့ယောဂီတွေဘုန်းကြီးတို့ယောဂီတွေလှုပ်ပြီးတခါလေမေတ္တာလေးမှာတစ်ချိန်နှစ်ချိန်လောက်ပွားပြီးကရှိသေးတယ်အောင်မယ်အမွေးဓာတ်တွေရရတယ်လို့ပါသူ့ကိုတခါလေဓာတ်တွေကလာဆောင်းလျှောက်တာလို့ပါလို့ဖြစ်ကုန်တကယ်တမ်းကျတော့ဒီမှာတည်တည်ချာချာမေတ္တာဘာဝနာကိုအမြဲမပြတ်နှလုံးသွင်းနေရတယ်တတိယအတိုင်းတတိယအတိုင်းမေတ္တာတွေပွားနေရအဲ့လိုမေတ္တာပွားနေတဲ့ပုဂ္ဂိုလ်မှာတဲ့နတ်အများကဘာဖြစ်တယ်လဲအာမနုဿာဏံပိယောဟောတိနတ်အများကလည်းချစ်ခင်တယ်အဲ့ဒီနတ်အများချစ်ခင်တာနဲ့စပ်ပြီးတော့ဘုန်းကြီးတို့ဝိတာခဆိုတဲ့မထေရရှိတယ်ဘာမထေရလဲဝိတာခဆိုတဲ့မထေဟာမေတ္တာကမ္မထာန်တွေပေါင်းမြောက်တာဘာကမ္မထာန်တွေပေါင်းမြောက်တာမေတ္တာကမ္မထာန်တွေပေါင်းမြောက်တာအဲ့ဒီမထေရောက်သွားပြီဆိုရင်အဲ့ဒီနေရာကရှိတဲ့ပုဂ္ဂိုလ်ကြီးအားလုံးညင်ညွတ်ကြတယ်တဲ့။ဘာဖြစ်ကြလဲ။ကဲညင်ညွတ်နေကြတယ်ဆိုတော့တယောက်နဲ့တယောက်မုန်းတိမ်မှုရှိသေးလား။မရှိတော့ဘူး။အဲ့ဒီနေရာမှာနေတဲ့ပုဂ္ဂိုလ်ကြီးအားလုံးညင်ညွတ်တော့ဆင်းရဲနေကြသလားချမ်းသာကြလား။အဲ့ဒီမထေကလည်းပဲတနေရာတနေရာမှာဘုန်းကြီးတို့ယောဂီများသူနေတာကเออถ้าว่าတော့နှစ်နှစ်နေတယ်ဆိုရင်အဲ့ဒီဒီနေရာကိုနှစ်နှစ်နေပြီးရင်နောက်တနေရာပြောင်းပါနောက်တနေရာပြောင်းပါအဲ့ဒီမှာဒီဝိတ္တကမထေရအဲ့ဒီလိုတွန်းရီမှာလဲတနေရာပြီးတနေရာတနေရာပြီးတနေရာပြောင်းတာအဲ့တော့ဒီတနေရာရောက်တဲ့အခါကလည်းကြတော့အဲ့ဒီမထေဒီမှာနေတယ်တရားတွေလည်းအာထုတ်နေတယ်အဲ့ဒီမှာနှစ်နှစ်ပြည့်လို့ဆိုပါစို့နှစ်နှစ်ပြည့်တဲ့အခါကျတော့ဝိတ္တကမထေကအင်းငါနှစ်နှစ်ပြည့်ပြီနောက်တနေ့ရနောက်တော်တော်ကိုပြောင်းမယ်ဆိုပြီးတော့စိတ်ကူးပြီးတော့ပြောင်းမို့ညကြတော့ငိုတန်ကြားရောဘာတန်ကြားတာလဲငိုတန်ကြားတဲ့အခါကျတော့မထေကဟဲ့ဒီနန်းလာငိုတာဘာတူလဲလို့မေးတော့အဲ့ဒီမှာနတ်ကတပြေတော့ဘယ်ဘယ်မှာနေတဲ့နတ်ပါဗျာနင်းကဘာလို့လာငိုရတာမနေ့ကဆိုရင်အရှင်ဘုရားကြွတော်မယ်ဗျာတဲ့တပြေတော့တို့ဒီတော်ထဲမှာဒီအတိုက်အဝန်းမှာနေတဲ့ပုဂ္ဂိုလ်တွေဟာအရှင်ဘုရားမကြွခင်တုန်းကတအုပ်နဲ့တအုပ်ညင်ညွတ်မှုမရှိကြဘူးဗျာတဲ့ကွယ်ကွယ်ပြားပြားနဲ့အဲဒီမှာညင်ညွတ်မှုမရှိတဲ့အခါကျတော့တပည့်တော်တို့ချမ်းသာမှုမရခဲ့ဘူးဗျာ အခုရှင်ဘုရားဒီကိုကြွလာတဲ့အချိန်ကစပြီးတော့အားလုံးဒီမှာရှိတယ်ပတ်ဝန်းကျင်မှာရှိတယ်အားလုံးနဲ့တယ်ညင်ညွတ်ကြတယ်ဗျာညင်ညွတ်တဲ့အတွက်ကြောင့်ကိုကိုယ်စင်တပန်ချမ်းသာကြတယ်အခုရှင်ဘုရားမနေ့ဖန်ပြန်ကြွတော့မယ်ဆိုရင်တပည့်တော်တို့အားလုံးဟာဒီလိုပဲမညင်မညွတ်ကြွေးပြပြီးတော့ဆင်းရဲတွေနဲ့ကြုံတွေ့ရတော့မှာမို့တပည့်တော်ငိုပါလေဗျာဆိုတော့အဲ့ဒီကြတော့မှမထီကငါရှိတဲ့အတွက်နင်တို့မှာအကျိုးများသလားလို့မေးတယ်များပါတယ်ဗျာဆိုတော့မှကဲလေကျလို့ဆိုရင်နေလိုက်အောင်မယ်ဆိုတော့နောက်နှစ်နှစ်နေပြန်နှစ်နှစ်နေလို့ပြန်ကြွမယ်ကြံမြန်ငိုးပြန်ပြန်ကြွမယ်ကြံမြန်ငိုးပြန်နဲ့ဒီအဲ့ဒီမထေလေအဲ့ဒီနာမယ်ပြိဋိဘံဆံရတဲ့ဘဝရောက်သွားဒါကြောင့်မို့မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီပုဂ္ဂိုလ်ကြီးကိုနတ်အများကဘာဖြစ်ကြတယ်ဟေးနတ်အများကလည်းပဲချစ်ခင်ကြတယ်တဲ့နတ်အများကနောက်တကဘုန်းကြီးတို့ယောဂီများဒေဝနာရခတိနတ်အများကလည်းပဲစောင့်ရှောက်တယ်ဘသူတွေကစောင့်ရှောက်လဲအေးဒီမေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်တွေကိုနတ်တွေကစောင့်ရှောက်ကြတယ်မိမိတို့ကိုစောင့်ရှောက်ကြဘေးရန်အန္တရာယ်တွေမကြုံတွေ့အောင်လည်းပဲဘာဖြစ်လဲမိမိဆောင်ရွက်နေတဲ့စီးပွားရေးလုပ်ငန်းနေကြီးပွားရေးလုပ်ငန်းနေအောင်မြင်အောင်ရောစောင့်ရှောက်ပေးကြတယ်ဘသူတွေကစောင့်ရှောက်တာကိုကဘာလုပ်နေလို့လဲမေတ္တာပွားနေလို့ကိုကမေတ္တာမပွားရင်ကိုကောသူတို့ကမေတ္တာပြန်မမလားမပြန်ဘူးကိုကမေတ္တာပွားနေတဲ့အတွက်ကြောင့်မို့နတ်တွေကလည်းပဲအန္တရာယ်တွေကင်းအောင်လဲစောင့်ရှောက်ပေးတယ်နောက်ပြီးတော့စီးပွားဥစ္စာယရဏာတွေလတ်လပ်ပါတွေကြီးပွားအောင်တွတ်တွက်အောင်လဲပဲစောင့်ရှောက်ပေးတယ်ဘင်းရန်အန္တရာယ်တွေကနေကင်းအောင်ဆိုတာလဲကြီးပေါ်တခါတလေခရီးသွားမယ်လို့စိတ်ကူးထားတယ်ဒီခကြီးမသွားဖြစ်ဘူးတဏှာမှာတော့အကြောင်းလေးပေါ်ပေးလိုက်တယ်။ဟုတ်မသွားဖြစ်ဘူး။အော်အဲ့ဒီမှာကိုယ်သာသွားလို့ဒီဟာနဲ့ဒီယထာနဲ့ဒီကားနဲ့ဒီလေးရင်နဲ့ပါသွားရင်အဲ့ဒီမှာသွားပြီးအက်ဆီဒင့်ဖြစ်လို့အခုအော်ငါမပါဘူး။ငါတော်သေးတာကံဖယ်လိုက်တာ။ဟောကိုယ့်ကိုနတ်ကစောင့်ရှောက်တာ။ကိုယ်ကမေတ္တာတွေပွားနေလို့မသွားပြင်းအောင်ဒီခကြီးကိုမသွားပြင်းအောင်တားလိုက်တာ။အချို့ပုဂ္ဂိုလ်ကြီးကြည့်ပါလား။တယောက်နဲ့တယောက်ကိုယ်သာလဲပြီးထွက်သွားတာတွေမရှိဘူးလား။ကဲကံဆိုးတဲ့ပုဂ္ဂိုလ်ဟာသူဒီနေရာလေးကိုသူသွားပြရစီသူလိုက်ပြရစီတော့သူ့ကိုယ်စားလဲသွားတာဟိုပုဂ္ဂိုလ်ကကြမ်းနေရတယ်ဒါကိုယ့်ကိုစောင့်ရှောက်တဲ့နတ်တွေကိုကမေတ္တာဘာဝနာပွားနေပြီဆိုရင်အဲ့ဒီလိုကိုအန္တရာယ်ကလွတ်အောင်ဖယ်ပေးလိုက်တာဒါကြောင့်မို့နတ်အများကလည်းပဲမိမိကိုဘေးရန်အန္တရာယ်တွေကင်းအောင်စီးပွားဥစ္စာယရဏာတွေလန့်လပ်ပါတွေတိုးတက်အောင်စောင့်ရှောက်တယ်ဒါရင်လားဆိုတော့မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုတဲ့အဲ့ကိဝါမီးလဲမလောင်ဘူးတဲ့ဝိသံဝါအစိတ်လက်နဲ့တည်းနဲ့လည်းမကြုံတွေ့ဘူးတဲ့သတ္ထံဝါဓာလက်နဲ့တည်းလည်းပဲမိမိကိုမကြောက်မထိပါနိုင်ဘူးတဲ့ဗျာအဲတော့မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်များအဲ့ဒီမေတ္တာဘာဝနာပွားများနေပြီဆိုရင်အဲ့ဒီပွားများနေတဲ့ပုဂ္ဂိုလ်ဟာအစိတ်လက်နဲ့တည်းဒီလိုလက်နဲ့တည်းရဲ့အန္တရာယ်ကရောမလွတ်နိုင်ဘူးလားဟင်းအန္တရာယ်ကလွတ်နိုင်တယ်လေအစိတ်တည်းဘုန်းကြီးတို့ယောဂီများဒီသရဏဂုံမြဲပြီးတော့မေတ္တာပွားနေတဲ့ကိုမောင်ပုံနှံရဲ့သမီးဖြစ်တဲ့ဥတ္တရာဆိုတဲ့မျိုးသမီးကြည့်ပါလားစီဘူတွေလောင်းတာနေအဲ့ဒီစီဘူတွေလောင်းတဲ့အခါမှာဟောရှည်အေးအေးနဲ့လောင်းချတယ်လို့ပဲအပူလောင်းရလားမလောင်ဘူးမေတ္တာလေသီရိမာကိုမေတ္တာပွားနေတာဘယ်သူ့ကိုပွားနေတာဩသီရိမာကငါကျေးဇူးရှင်ငါကျေးဇူးရှင်သူကြောင့်မို့သာသူကူညီလို့သာငါမြတ်စွာဘုရားနဲ့တကွာတန်ဃာတော်တွေကိုအခုလိုဖူးတွေ့ရတယ်အခုလိုဆုံးကန့်ရတယ်အခုလိုတရားနာရတယ်သူကသာပြတ်မှန်းမိရင်ငါလောက်မိုက်မဲတဲ့ပုဂ္ဂိုလ်ပဲရှိမလဲတိရိမာချမ်းသာပါစေတိရိမာချမ်းသာပါစေဟိုကတိရိမာကဟိုမှာစီဘူးတွေကိုခတ်ပြီးတော့ထောပစီဘူးတွေခတ်ပြီးတော့ဘသူ့ကိုလောင်းမလို့လဲသူ့ကိုလောင်းမလို့လာတာသူကဘာလုပ်နေလဲမေတ္တာပွားနေတာအဲ့ဒီမေတ္တာဓာတ်တွေကြောင့်တိရိမာရဲ့ခတ်လာတဲ့ထောပစီဘူးတွေဟာအကုန်လုံးရေအေးတမျှတခါလဲအေးစိတ်ပြီးဆင်းသွားအပူလောင်မလားမလောင်ဘူးလားဒါမေတ္တာရဲ့စွမ်းအားဘာရဲ့စွမ်းအားလဲမေတ္တာရဲ့စွမ်းအားအဲ့ဒီလိုအပူတွေလည်းမလောင်နိုင်ဘူးတဲ့အစိတ်တွေအစိတ်လက်နဲ့တွေလည်းမသိနိုင်ဘူးတဲ့ဘုန်းကြီးတို့ရသော်ဘုရားလက်ထက်ကသံမာဝရီမင်းသမီးဘာတူတယ်လဲတမ္မဝရီမင်းသမီးဆိုတာကြားဘူးမှာပါအဲ့ဒီမှာတမ္မဝရီမင်းသမီးဥတေနာဆိုတဲ့မင်းကြီးရဲ့မိဖုရားကြီးတပါးပေါ့ အဲ့ဒီမှာဥဒေနာမင်းကြီးဟာမိမိခေါင်းကြီးသုံးပါထားတာအဲ့ဒီမှာမာဂန္ဒီဆိုတာလည်းရှိတယ်တခြားမင်းသမီးတစ်ပါးလည်းရှိတယ်အဲ့ဒီမှာသမ္မာဝရီဆိုတာကသူကဘုရားကိုအင်မတန်ကြည်ညိုတဲ့ပုဂ္ဂိုလ်အဲ့ဒီမှာနန်းတော်ထဲမှာပဲသူတို့ကဘယ်မှမထွက်ရဘူးဒီတိုင်းနေရအဲ့ဒီမှာသူ့ရဲ့ပန်းအဝယ်ကြုံမှဖြစ်တဲ့ခုစုတ္တရာခုစုတ္တရာကပန်းနေဝယ်ရှစ်ချက်ဖို့ရှစ်ချက်ဖို့ဝယ်ခိုင်းတာကကိုယ်စုတ္တရာကမလုပ်လိုက်တဲ့လေးချက်ဖို့ကိုဖြတ်အုပ်ပြီးတော့လေးချက်ဖို့ပဲဝယ်တာဒီမင်းသမီးတွေအပြင်မှမထွက်ရဘဲနဲ့ဘယ်နှချက်ဖို့ဆိုတာသူတို့သိနိုင်ပါမလားသူပြောသလောက်ပဲသိရအဲတော့ရှစ်ချက်ဖို့ဝယ်ခိုင်းတဲ့အခါကိုယ်စုတ္တရာကလေးချက်ဖို့ပဲဝယ်တာနေ့စဉ်တနေ့ကျတော့အဲ့ဒီပန်းဆိုင်ကဖျားမှုရှိတဲ့တန်ဃာတော်တွေဆွမ်းကတ်တယ်အဲ့ဒီကတ်တဲ့အချိန်နဲ့ကြုံနေတော့ပန်းကြီးရောင်းမရခစ်တာလေးဆိုင်းပါဦးကိုယ်စုတ္တရာကြီးငါဖုရားဆုံးကန့်နေလို့တရားလေးနာရအောင်ကြင်လေးပဲတရားနာပါဦးပြီးမှပန်းကိုယူတာပေါ့ဆိုတော့အဲ့ဒီမှာကြုံလုံးကြုံခဲ့ဖုရားရှင်တရားနာမယ်ဆိုပြီးတော့အဲ့ဒီမှာနာရင်းနဲ့ခန္ဓာတွင်းညံသွင်းပြီးတော့နှလုံးသွင်းရှုပွားအခါကျတော့တရားဆုံးတော့ခိုးစုပ်တရားဘာဖြစ်သွားလဲသောတပန်တည်သွားတယ်တရားရသောတပန်တည်သွားတဲ့ပုဂ္ဂိုလ်ဟာသူတစ်ပါးရဲ့ပစ္စည်းခိုးတာဝတ်တာရှိသေးလားမတရားယူတာရှိသေးလားမရှိတော့အဲ့ဒီကြတော့မှအဲ့ဒီမှာသူနေစဉ်ရှစ်ချက်ကလေးချက်ဖြတ်ဖြတ်အုပ်တာကိုသူမဟုတ်တော့ရှစ်ချက်ကိုအပြည့်ဝဲသွားတယ်ရှစ်ချက်ကိုအပြည့်ဝဲသွားတော့ဟိုကမင်းသမီးတွေကဘယ်နဲ့လဲတော့ခုတ်စုပ်တရာဒီနေ့ပန်းတွေကများလာကြည်လားပန်းတွေကိုတခါနဲ့ဟိုပန်းတွေကအများကြီးပို့ပေးလိုက်တာလားဘယ်လိုလုံးပါလုံးဆိုတော့မှအဲ့ဒီကြတော့မှအရှင်မအရှင်မတတ်ရင်လည်းတည်ရမှာပါထားရင်လည်းနေရမှာပါကျမအရင်ရက်တည်းရက်တည်းတုန်းကတော့အရှင်မကပန်း၈ချက်ဖို့ဝယ်ခိုင်းနေကျမ၄ချက်ဖို့ခိုးထားပြီးတော့၄ချက်ဖို့သာဝယ်ပဲဝယ်ခဲ့ပါလေဒီကနေ့တော့ကျမ၈ချက်ဖို့သလုံးဝယ်လာပါဘာဖြစ်လို့လဲကျမဒီကနေ့မြတ်စွာဘုရားတရားတွေနာခဲ့ရတယ်ကျမတရားတွေကနာခဲ့ရပြီကျမနှလုံးသားမှာတရားတွေတည်နေပြီဒီလိုဆိုရင်ရှင်းနာခဲ့တဲ့တရားတွေကျမတို့နာခွင့်မရဘူးလားပြန်ပြီးပြောပြပေးပါဘုန်းကြီးတို့ယောဂီများဆိုရင်ဟဲ့လာဟဲ့ဆိုပြီးတော့ဒီနေ့ကျွေမုံဆရာတော်ပါလေးဟောလိုက်တယ်ဆိုပြေးချထိုင်ပါပဲဟိုကလည်းဒီတိုင်းပဲနားထောင်ပါခုမှတရားနာတယ်ဆိုတာအမျက်မော်တင်ပြီးတော့ရင်မိုးချိုးနန်းသာရင်များလိမ့်ကြံပြီးတော့မှအဲ့ဒီအမျက်မော်မှာထိုင်ပါကျမတို့ကအောက်ကထိုင်ပြီးနာပါမယ်ဆိုမြတ်စွာဘုရားတရားအဲ့လိုနာတာအဲ့လိုနာကြပြီးတော့မှအဲ့ဒီမှာမြတ်စွာဘုရားရဲ့တရားတွေကိုကိုယ်စုတ်တရားကသွားပြီးနာအပြစ်မှာပြန်လာတဲ့အခါကိုစုတ္တရာကပြန်ဟောဒီမှာသံမဝရီမင်းသမီးနဲ့မောင်မမိတ်တန်တွေကနာအဲ့လိုကိုဒီလမ်းလေးမှာဟောဒီလမ်းကနေဖြတ်ပြီးတော့မြတ်စွာဘုရားဒီနေ့ဆွမ်းခံကြွမယ်လို့ပြောလိုက်ရင်အဲ့ဒီမှာသံမဝရီမင်းသမီးတွေကမြတ်စွာဘုရားကိုဖူးကျင်ကြတယ်တန်ဃာတော်တွေဖူးကျင်တော့အဲ့ဒီမှာသူတို့ရဲ့အဆောင်မှာနန်းရံကိုတသားဆောင်ဆိုတော့တခါနဲ့ဖောက်ကြတာအပေါက်ကြီးဖြစ်ကုန်အဲ့ဒီမှာနန်းလေးဖောက်ပြီးအဲ့ဒီအပေါက်ကလေးကနေရသော်ဘုရားနဲ့တန်ဃာတော်တွေကြွတာကိုဖူးတာအဲ့ဒီပေါက်ကလေးကနေချောင်းကြည့်ပြီးတော့ဖူးတာဘုရားရှင်နဲ့တန်ဃာတော်တွေကိုကြည့်ညိုတာအဲ့ဒီလိုနဲ့အဲ့ဒီမှာမာဂန္ဒီကအဲ့ဒီအဆောင်လာတဲ့အခါကျတော့ဒါပါရီလေဘယ်လိုဖြစ်တာလဲမေးတော့မှခိုးကရိုးရိုးတန်တန်နဲ့ရသော်ဘုရားကြွတယ်လေရသော်ဘုရားနဲ့တန်ဃာတော်တွေကြွလို့ငါတို့ကဟောဒီမှာအပေါက်ကလေးတွေကနေဖောက်ပြီးဖူးတာဆိုတော့အဲ့ဒီမှာမာဂန္ဒီနဲ့ရသော်ဘုရားနဲ့ကတမိုင်းရှိခဲ့တယ်မြတ်စွာဘုရားနဲ့မာဂန္ဒီကတမိုင်းလေးရှိခဲ့တယ်သူတို့ကအဲ့လိုရှိခဲ့တဲ့အခါကျတော့တွေ့ပြီဒီချင်းကငါ့အတွက်ငါ့အကွက်ပဲသင်ဟိုတုန်းကငါ့ကိုတခါလဲတတွေးပေါင်းလောက်တောင်မှမတန်နဲ့မဆက်တန်ငယ်ငါ့ကိုနှိမ့်နှိမ့်ချချပြောခဲ့တာဒီကြည်တော့မြတ်စွာဘုရားကငါတွေ့မယ်ဘုရားကိုတွေ့ရင်ဘုရားရဲ့တပည့်တော်ကဖြစ်တဲ့သင်တို့လည်းပဲခံရရို့ဆိုပြီးတော့ဥဒိဏမင်းကိုသူကဂုံးတိုက်တာအဲ့ဒီကနေပြီးတော့အမျိုးမျိုးကုန်းတိုက်နောက်ဆုံးကြတော့ဥဒိဏမင်းယုံသွားတဲ့အခါသံမဝရီမင်းသမီးနဲ့မောင်မမိတ်တန်အားလုံးကိုဥဒိဏမင်းကလေးနဲ့ခွင်းမှာအစိတ်များနဲ့ပြက်မှာဘာနဲ့ပြက်မှာလဲအမလေးလေးကြီးကလည်းဘိုးကြီးတစ်ထောင်တင်မှလေးကတင်လို့ရအဲ့ဒီမှာအကုန်လုံးတန်းစီပြီးတော့မောင်မမိတ်တန်900နဲ့သံမဝရီမင်းသမီးအကုန်လုံးဖြောင့်တန်းနေအောင်လေရရှိကဒီတချောင်းစီပြတ်မှမဟုတ်ဘူးဒီတချောင်းတည်းနဲ့အားလုံး900ဇလုံးဖောက်သွားရမယ်တို့ရပါအဲလို900ဇလုံးကိုတခါနဲ့ဒီတချောင်းတည်းနဲ့အားလုံးအစိတ်လူများနဲ့ပြတ်မှဆိုတော့အဲဒီမှာအားလုံးကိုတန်းစီပြီးတော့တခါနဲ့ပြတ်ဖို့အစီအစဉ်လုပ်တော့မှသံမဝရီမင်းသမီးကအားလုံးမောင်မမိတ်တန်များကိုရှင်မတို့ကြီး မင်းကြီးပုံမှန်လေးပဲစိတ်ထဲမှာမပြစ်မကြနဲ့ငါတို့ပုံမှန်မကောင်းပြောမကောင်းကြံနဲ့မာဂန်ဤပုံမှန်လေးစိတ်ထဲမပြစ်မကြနဲ့ငါတို့မေတ္တာပဲပွားကြစို့ဆိုပြီးတော့အဲ့ဒီမှာမင်းကြီးနဲ့ဥတ္တဏမင်းကြီးနဲ့မာဂန်ဤမိဖုရားရောအားလုံးကိုမေတ္တာစိတ်ဖြန်းပြီးတော့အများတတ္တဝါဤပုံမှန်ဖြန့်နေတဲ့မေတ္တာစိတ်ကိုသူတို့ပုံမှန်ပဲမေတ္တာပို့လွှတ်ပြီးတော့နေလိုက်တဲ့အခါမှာဒီဘိုးကြီးတထောင်တင်ပြီးတော့ပြင့်ရတဲ့မြားဟာတခါရင်ဒီ900သလိုပေါက်ထွန်းထွက်မဲ့မြားတာမန်ဝရစီရောက်တာနဲ့တပြိုင်နက်တည်းရှေ့ကိုမသွားဘဲနဲ့နောက်ပြန်လာမြားကနောက်ပြန်လာပြီးတော့ဥဒိဏမင်းရဲ့ဂျင်ဝါစီကိုဖောက်မတက်မြားကပြန်လှည့်လာပြီးသူ့နန်းရောက်မှမြားကအောက်ကိုမြေကြီးပေါ်ကျသွားဩဒီမြားဟာတစ်ချက်တည်းနဲ့ဒီ900ကျော်ကိုအကုန်လုံးပေါက်ထွန်းသွားနိုင်တယ်ကြည်တန်တာမန်ဝရရဲ့ဂုံကျေးဇူးကိုသက်မဲ့ဖြစ်တဲ့ဒီမြားကတောင်တိသေးတယ်ငါသက်ရှိဖြစ်တဲ့ပုဂ္ဂိုလ်ငါဘာလို့မသိတာလဲသံဃာဝရရဲ့ဂုံကျေးဇူးတွေတလောက်ကြီးပါလားဆိုပြီးအဲ့ဒီမှာလင်းတဲ့မြားကိုပြစ်ချပြီးတော့သံဃာဝရတန်ဒူးထောက်ပြီးလက်အုပ်ချီကြတော့တာငါကိုခွင့်လွတ်ပါအဲ့ဒါဘာလဲဆိုရင်မေတ္တာဘာပါလိမ့်မလဲမေတ္တာဘုန်းကြီးတို့ယောဂီများအစိတ်လက်နဲ့တင်နဲ့တတ်ပြီမလို့လဲပဲအဲ့ဒီလို့တတ်လို့ရပါမလားမရဘူးဗျာအဲ့ဒါမေတ္တာဘုန်းကြီးတို့ယောဂီများနောက်တစ်ခုရှိသေးတယ်ဘုန်းကြီးတို့ဟိုတိဟပံဟုဆိုတဲ့ဇတ်တော်မှလည်းပဲလေဒါကတော့ထားပါတော့ဒါကိုတော့ဘုန်းကြီးမပြောလို့တော့အဲဒါလေးတွေကဘုန်းကြီးတို့သိချာကြည့်မယ်ဆိုရင်မေတ္တာပေးလို့ဘာဖြစ်တာလဲအင်းမေတ္တာမိမိစီပြန်လာတာဒါလူသားတွေအချင်းချင်းမပြောနဲ့နော်ဘုန်းကြီးတို့ယောဂီများအဟိတရိစ္ဆန်တောင်မှကိုကမေတ္တာထားရင်သူစီကမေတ္တာမလာဘူးလားကဲဒုက္ကံကြည့်ပါလားဟိုကမျက်တောင်းထုတ်ပြီးဟိမ့်နေပြီဟုတ်တယ်မဟုတ်လားကိုကနေပြီးတော့အဲ့ဒါမျက်နှာလေးကိုခြုံပြီးတော့တခါနဲ့လက်ဖြောင်းလေးတီးပါလားဟိုကအမိကိုနတ်လို့တခါလဲမေတ္တာကိုကမေတ္တာလေးနဲ့ဆိုတော့သူစီကမေတ္တာပြန်လာတာလေဒါနဲ့စပြီးတော့ဘုန်းကြီးတို့အခုဒီမှာဖိုးဖွားရိတ်တာကဒီနှင်းစီကုံဖိုးဖွားရိတ်တာတင်မှာအဲ့ဒီကရှေးတုန်းကနှင်းစီကုံဖိုးဖွားရိတ်တာစာဆောင်ဆိုတာထုတ်အဲ့ဒီစာဆောင်လေးကဥပထုဤမေတ္တာစာဆိုတာလေဒါကျေးဇူးတော်ရှင်မန်စီဆရာတော်ဘုရားကြီးကရေးထားတာဥပထုမေတ္တာစာတဲ့အဲ့ဒီဥပထုဆိုတဲ့ပုဂ္ဂိုလ်ဟာတဲ့သူ့ရဲ့သူဟာဘယ်တရားဝါးပုံမှာသူတဏှာတတ်လဲဆိုရင်ခွေးတွေပုံမှာသူကအင်မတန်တဏှာကျင်တာတတ်တဲ့ဘယ်ပုံမှာလဲခွေးတွေပုံမှာသူဟာဟိုဘုန်းကြီးတို့ကြိုက်ကစံဘုရားထဲမှာခွေးလေခွေးလင်းနေအများကြီးမရှိဘူးလားအဲ့ဒီတက္ကသံဘုရားဝင်ထဲမှာခွေးလေခွေးလင်းတွေကိုသူကတပတ်ကိုတူတက်နိုင်လေရက်ပေါ့နှစ်ရက်မြင်နှစ်ရက်သုံးရက်မြင်သုံးရက်အဲ့ဒီမှာခွေးတွေကိုသွားသွားပြီးတော့ကောင်းကောင်းချက်ပြုတ်ပြီးတော့အင်ကားနေပြီးတော့လေချက်ပြုတ်ပြီးတော့အထမ်းပိုးနဲ့သွားပြီးကျွေးနေရှိတဲ့အဲ့ဒီလိုခွေးတွေကလည်းပဲသူ့လမ်းမဲ့ရက်ဆိုရင်ဘုရားဝင်ထဲကနေဟိုးအပေါက်ထီအောင်ထွက်ကျိုးနေကြတယ်ကဲမေတ္တာနော်မေတ္တာအဲ့ဒီကနေထွက်ကျူနေတာတနေ့တော့တဲ့သူကအပေါင်းသင်းနေနဲ့ဘုန်းကြီးတို့ဟိုးတထုံဘက်ကမြားသပိတ်တောင်ကိုသွားဘုရားသွားဖူးတယ်အဲ့လိုမြားသပိတ်တောင်ကိုသွားပြီးဘုရားဖူးတော့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးကသူကိုယ်တိုင်အဲ့ဒီမှာသတင်းသုံးပြီးတရားရှာခဲ့တာဆိုတော့မြားသပိတ်တောင်ခြေကရွာလေးတွေမှာခွေးစိုးတွေအင်မတန်ရှိတယ်ဆိုတာဆရာတော်ဘုရားကြီးကလည်းပြောထားတယ်အဲ့ဒီမှာခွေးတွေကဒီလိုရွာထဲကဖြတ်သွားရတာမြားသပိတ်တောင်တက်တဲ့ကအဲ့ဒီမှာဒီဧည့်သည်တွေပါဒီတစိမ့်နေလာရင်ခွေးတွေကဝိုင်းလိုက်ကြိုက်ကြအဲ့လိုဆိုတော့ခုဥပထုနဲ့အဖွဲ့ဒီလိုပဲရွာတွေကဖြတ်သွားတဲ့ခါကျတော့ခွေးစိုးတွေကအတင်းမဲတဲ့ကြိုက်တော့ခဲတော့မလို့ပဲအတင်းအုံလိုက်ကျင်းတဲ့အတင်းမဲတခါလည်းပြေးကြလာပြေးပြေးလိုက်ပြီးတော့ဥပထုနံလည်းရောက်ရောတကယ်ကိုမိကောင်းဆွေကောင်းကြီးတွေ့တယ်လို့ပဲခွေးတွေကအကုန်ပဒတ်ရပြီးတော့ခွေးဥပထုကိုအကုန်လုံးဝိုင်းဖဲ့ကြရှာရင်းနဲ့ရက်ကြအကုန်လုံးနဲ့ဒါမေတ္တာဟုတ်တယ်မို့လားသူကဒီခွေးတွေပေါ်မှာမေတ္တာစိတ်ထားတော့ဟောခွေးတွေကလည်းပဲမေတ္တာဓာတ်တွေကြီးသာ तू တွေ့ဘူးသလားမတွေ့ဘူးဘူးလားမတွေ့ဘူးဘူး तू နဲ့တခါမှမကြုံဘူးဘူးမကြုံဘူးဝင်မယ်လို့အဲ့ဒီမှာမေတ္တာဓာတ်ကအသွားရှိတဲ့အတွေ့အကြောင်းမို့ဘာဖြစ်လာလဲမေတ္တာကအပြန်ရှိလာတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာဘာဝနာတွေအမြဲတမ်းပွားသင့်သလားမပွားသင့်ဘူးလားဒီမေတ္တာဓာတ်လေးအမြဲတမ်းပွားသင့်တယ်ခုတရားရှုမှတ်တယ်ဆိုရင်လည်းပဲဘုန်းကြီးကိုတတိပေးတယ်တကယ်လို့တရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ဟာ စိတ်တည်စူးစီးလို့မရရင်ဒီလိုတိုးမှတ်ကြည့်ပါဒီလိုပြောင်းမှတ်ကြည့်ပါမှတ်ခိုင်းတယ်တကယ်လို့ဒီလိုရှုမှတ်လို့မှစိတ်တွေကဘလို့မှစူးစီးလို့မရရင်ဘုရားဂုံတော်ဖြစ်ဖြစ်ပွားပါဂုံတော်ပွားခိုင်းတယ်သို့မဟုတ်မေတ္တာဘာဝနာပွားပါဘုန်းကြီးခိုင်းတယ်မေတ္တာဘာဝနာပွားနေပြီဆိုတော့ဘာဝနာတစ်ခုပွားနေရတဲ့အတွက်ဒီပုဂ္ဂိုလ်ဟာဒီအချိန်နေရာအလဟံတမဖြစ်တော့ဘာဝနာကုသိုလ်မရဘူးလားအေးဘာဝနာကုသိုလ်ကြီးရတယ်ဒါကြောင့်မို့ဒီမှာမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာအေကေဝံမိတိ၎င်းဝိတံဝါစိတ်တိ၎င်းသတ္တံဝါဓာလဲ့နေစသည်တိ၎င်းကမတိမကြောက်မထီပါနိုင်ပါဘယ်လိုဓာလဲ့နေတဲ့လှန်လဲ့နေတဲ့နဲ့တောင်မှမထီပါနိုင်ဘူးတဲ့မေတ္တာဓာဟာလေခွန်ကြီးတို့ဓာကရာတခုမှပြထားတာဆိုရင်မိခင်ကသာသမီပေါ်မှာမေတ္တာစိတ်တိပြန့်နေတဲ့အချိန်မျိုးတောင်မှဘေးကအန္တရာယ်ပေးမဲ့ရန်သူကဓာနဲ့ခုတ်လှန်နေထိုးရင်လန်းတောင်ခွေသွားတဲ့မပြောရွက်ခဲ့တော့တယ်ဘုန်းကြီးတို့တန်တရာတခုမှဖွင့်ပြထားတယ်နွားမကြီးဟာတဲ့သူ့ရဲ့သားငယ်ဖြစ်တဲ့နွားလေးကိုနှုတ်တိုင်တယ်သူ့သားလေးကိုနှုတ်တိုင်နေတာအဲလိုနှုတ်တိုင်ပြီးတော့နေတဲ့အခါသားပေါ်မှာကျင်နာစိတ်တွေအပြည့်အဝဖြစ်နေတာမေတ္တာဒိတ်အဲ့ဒီအချိန်မှာမုတ်ဆိုးဖြစ်တဲ့ပုဂ္ဂိုလ်ကဟာဒီတကားတော့ငါဟန်ကြပြီနွားကြီးတွေ့ပြီငါတော့ဒီနွားကိုငါထိုးမှပဲဆိုပြီးတော့အဲ့ဒီမှာလှန်နဲ့ထိုးတဲ့အခါမှာဒီမုတ်ဆိုးပေါ်မှာမေတ္တာပို့နေတာမေတ္တာပွားနေတာမဟုတ်ဘူးနော်သူ့သားလေးပေါ်မှာကိုစိတ်ကမေတ္တာစိတ်တွေပြန့်နေတဲ့အချိန်မှာကြည်စံမေတ္တာဓာတ်တွေကဘလောက်များအားကောင်းနေတယ်လည်းမသိဘူးမုတ်ဆိုးထိုးတဲ့လှန်ဟာမပြောရွက်လိုပဲတဲ့ခွေသွားတာလေဘာဖြစ်သွားတာလဲခွေသွားတာမပြောရွက်ကြည့်လိုပဲတဲ့တခါလဲခွေခောက်ပြီးတော့လဲလေသွားနွားမကြီးကိုလှန်နဲ့ထိုးလို့တော့မရဘူးဒါကြောင့်ဒီမှာဓာလက်နဲ့ဖြင့်ခုတ်လို့ရောရပါမလားအဲ့ဒါမေတ္တာပါပါလိမ့်မလဲဒါမေတ္တာရဲ့စွမ်းအင်တွေဘုန်းကြီးတို့ယောဂီများဒီလိုမေတ္တာဘာဝနာတွေပွားများပြီဆိုရင်အဲ့ဒီပွားများတဲ့ပုဂ္ဂိုလ်ဟာတမာတိဘာဝနာထူထောင်ပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တည်ကြည်မှုနှင်းနှင်းရမလားမြန်မြန်ရမလားမြန်မြန်ရတယ်စိတ်တည်ကြည်မှုမြန်မြန်ရတယ်ဒါကြောင့်မို့တရားအထုတ်တဲ့ပုဂ္ဂိုလ်တွေဟာမေတ္တာဘာဝနာပွားဖို့မလိုအပ်ဘူးလားအခုသတုတ္တရတဲ့ခတ်တရား၄ပါးထဲမှာနံပါတ်1အချက်ဟာဘာဘာဝနာလဲမေတ္တာဘာဝနာယောဂီတို့ကမေတ္တာဘာဝနာမပွားဘူးဒီမှာပွားကိုပွားရမှာဒါကတရားအထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာဒါရှေးဥပြုရမေတ္တာဘာဝနာတွေပဲနိအဲ့ဒီမှာမေတ္တာပွားပြီဆိုရင်စိတ်တည်ကြည်မှုဉာဏ်ဉာဏ်ကြီးဖြစ်တယ်တဲ့တမာတိမုခဝန္တော်တဲ့ဝိပတိတဲ့တည်မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာလေးတွေဟာညှင်းနွမ်းနေသလားကြည်လင်းနေသလားသူ့ရဲ့မျက်နှာအရည်အစင်းလေးဟာကြည်လင်းနေတယ်မေတ္တာပွားနေတဲ့ပုဂ္ဂိုလ်ဒေါသထွက်နေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာကြည့်လိုက်ပါလားဟိုးခက်ထန်နေလိုက်တာမျက်နှာညုံမဲနေလိုက်တာနှီးမြန်းနေလိုက်တာသူ့ရဲ့မျက်လုံးမြန်သွားမကြည့်လိုက်နဲ့အသာလေးတိတ်နေမိတောက်နေမယ်အဲ့လောက်တရားတခါလဲဒေါသတွေဖြစ်နေပြီဆိုရင်ခုတယောက်ဒေါသဖြစ်နေတာပဲဒီပုဂ္ဂိုလ်ကတခါလဲလာပြီးတော့အဲဒီလိုမလုပ်ပါနဲ့ဒီလိုမပြောပါနဲ့ဆိုရင်အဲ့ဒီလာပြီးတော့ကိုယ့်ကိုတားတဲ့ပုဂ္ဂိုလ်ကိုလည်းပဲသူ့ရဲ့မျက်စိကတခါလဲဒေါသထွက်နေတဲ့မျက်လုံးနဲ့ကြည့်လိုက်ပြီးဆိုရင်အခိုးအငွေ့မမြင်ရလို့သာတကယ်ပေါ့အပူရှင်အခိုးအငွေ့တွေပါထွက်နေမှာသိကြတယ်ဒေါသမီးလျံတယ်အဲ့ဒီလိုအဲ့ဒီတော့သူ့ရဲ့မျက်နှာအစင်းဟာကြည်လင်မှမလားမကြည်လင်တော့ဘူးဒေါသဖြစ်တဲ့ပုဂ္ဂိုလ်ကနောက်ပြီးတော့ဘုန်းကြီးတို့ယောဂီများအဲ့ဒီကနေပြီးတော့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ဟာအတံပုံလောကံလံကရောတိမေတ္တာလေးပွားနေတဲ့ပုဂ္ဂိုလ်ဟာတေဂံလေးဆဲဆဲမှာရောတွေ့တွေ့ဝေဝေတေရမလားမတွေ့မဝေတေရမလားအေးမတွေ့မဝေတေရတယ်တွေ့ဝေမရှိဘူးမေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ဟာနောက်ဆုံးတေတဲ့အခါမှာဘာအကြောင်းနဲ့မှတွေ့ဝေမနေဘူးမတွေ့မဝေတေရအေးတကယ်လို့ဒီမေတ္တာဇံရဲ့အလွန်ပေါ့မင်းတို့ဘာဝနာတွေပွားများအားထုတ်လို့ဇန်နေပထမဇန်ဒုတိယဇန်စသည့်ဇန်နေရလို့အဲ့ဒီပုဂ္ဂိုလ်ကအဲ့ဒီဇန်ကိုဝင်စားပြီးတော့ဝိပဿနာဘာဝနာကုပြီးပွားများအားထုတ်လို့အရတမညာပူညာထိအောင်မရသေးဘူးဆိုရင်တောင်းတဲ့အဲ့ဒီပုဂ္ဂိုလ်ကအနာဂံဖြစ်ပြီးတော့ဗြဟ္မလောကုဘဂောဟောတိတဲ့သုဒ္ဓဝါဒဆိုတဲ့ဗြဟ္မဘုံဗြဟ္မလောကမှာသွားပြီးတော့ဗြဟ္မကြီးမဖြစ်နိုင်ဘူးလားဗျာဒီဗြဟ္မကြီးဖြစ်နိုင်တယ်အဲ့ဒီအကျိုး7မျိုးရအကျိုးဘယ်နှမျိုးရလဲဘာပွားတဲ့ပုဂ္ဂိုလ်လဲမေတ္တာပွားတဲ့ပုဂ္ဂိုလ်ကဲမေတ္တာရဲ့စွမ်းအားတွေဟာ စွန့်အင်းတွေဟာနည်းသလားများသလားအများကြီးကဲဒါလေးကိုဆိုမယ်ဆိုပြီးရင်ဒီကနေ့တရားသိရအောင်နော်အိနိုချမ်းသာကောင်းစွာအိမ်မဲ့ရှင်းလျက်လူနတ်စောင်းလန်နံမြာမိစိတ်ဓာတုရှောင်းရှားကိုမှလျင်စွာစိတ်တည်ရှင်ကြည်မျက်နှာတေကာမတွေ့လာလေမြမထက်တပြာသည်မေတ္တာပွားမှုအကျိုးသည်အိန္ဒိုချန္တာကောင်းစွာအိမ်မဲ့ဖြစ်လျက်လူနတ်စောင့်လန်နံမြာမိစိတ်ဓာတုချောင်းရှားကိုမှလျင်စွာစိတ်တည်ရှင်ကြည်မျက်နှာတေကာမတွေ့လာလေမြမဆက်တပြာသည်မေတ္တာပွားမှုအကျိုးသည်ကဲမေတ္တာပွားနေတဲ့ပုဂ္ဂိုလ်အကျိုးဘယ်နှမျိုးရတယ်ဟေးမေတ္တာရဲ့စွန့်အင်တွေဟာအမတန်မှကြီးမားတဲ့အတွက်ဒီမေတ္တာတရားမိမိတို့အမြဲတမ်းလက်ခံထားသင့်မလားမထားသင့်ဘူးလားဘုရားမဆိုတရား၄ပါးထဲမှာပထမအဦးဆုံးနံပါတ်၁ဖြစ်တဲ့ဒါမေတ္တာဘာဝနာအဲ့ဒီမေတ္တာတရား၄ဒါအမြဲတမ်းလက်ခံထားရင်ဒီအကျိုးဘယ်နှမျိုးတယ်လဲဒီတော့မေတ္တာဘာဝနာပွားတဲ့အခါမှာဘုရားရှိမှပဲထိုင်ပြီးတော့မေတ္တာပွားကောင်းတာမဟုတ်ဘူးရပ်ပြီးတော့ရောမေတ္တာပွားလို့မရဘူးလားတွားရင်းနဲ့ရောမေတ္တာပွားလို့မရဘူးလားအိတ်ရင်းနဲ့ရောမေတ္တာပွားလို့မရဘူးလားမေတ္တာပွားတဲ့အချိန်တွေဟာကန့်တပြီးသတ်မှတ်ထားစရာလိုသေးရဲ့လားဘယ်အချိန်မဲဖြစ်ဖြစ်ကိုယ်တတိယရင်တတိယတဲ့အချိန်လေးကိုမေတ္တာပွားမယ်ဆိုရင်အဲ့ဒီပွားနေတဲ့အချိန်တိုင်းအချိန်တိုင်းဟာမိမိအတွက်ဘယ်လိုနေထိုင်ခြင်းလဲ။ဒါကြောင့်ဒိဋ္ဌံသရဏိသိဏ္ဍောဝတယနောယာဝတံတံဝိတမိန်တော။ဧတံတတိအဋ္ဌိတေယဗျမမေတံဝိဟာရမိတမာဟု။ဒိဋ္ဌံဝါယက်လျက်တော်၎င်းသရဏဝါသွားလျက်တော်၎င်း။နိသိဏ္ဍောဝထိုင်လျက်တော်၎င်းတယနောဝဣလျက်တော်၎င်းယဝတံကျင်းမြလောက်ဝိတမိန်တော်အိတ်ချင်းငိုင်မြင့်ချင်းကင်သည်အတ္တဖြစ်ရ၏။တဝတံထိုမြလောက်သောကလပတ်လုံးဟိတတတိန်ထိုတတိတရားကိုအဋ္ဌိတေယခိုင်မြဲစွာစောက်တည်ထားရ၏။ဟိတံဤလောက၌ဟိတံမေတ္တာတတိကိုမှရှိ၍ဤသို့မှတ်သည့်နေထိုင်ခြင်းကိုဤသို့ပွားသည့်နေထိုင်ခြင်းကိုဝိဟာရမြတ်သောဝိဟာရမြတ်သောနေထိုင်ခြင်းဟူ၍အာဟုဘုရားရှင်တို့သည်ကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်း